Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ24ရက်တောက်ကြာနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလိုက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာပါကျွန်တော်ရန်နိုင်မှာတောက်ကြနေညပိုင်းသတင်းတွေကိုနန်းလောင်နဲ့အတူချိန်ညပေးသွားမှာဖြစ်ပါတယ်ဇင်ဘာဝေးနိုင်ငံမှာတော့ MSN Mnangagwa ဟာတမရတဲ့ဖြစ်နေဒီနေ့တောက်ကြနေမှာကျန်းစစ်စာချိန်ဆိုလိုက်ပါတယ်ဤနိုင်ငံမြောက်ပိုင်းကပလီတခုကိုစစ်သွေးကြွလို့တန်တရားဖြစ်ပွဲရှိသူတွေကတိုက်ခိုက်ခဲ့တာကြောင့်လူတရာ84ယောက်သေဆုံးသွားခဲ့ပါတယ်ဘောဟမင်းကြီးဖရန်စစ်ဆာမြန်မာနိုင်ငံကိုတနင်္လာနေ့မှာလာရောက်ပြီးတော့မြန်မာခေါင်းဆောင်တွေနဲ့တီးခြားတွေ့ဆုံသွားဖို့ရှိပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥညပိုင်းမှာနားဆင်ရဖို့ရှိပါတယ်ဗျာ
ကောင်းပါပြီရှင်သတင်းတွေပြီမှာတော့နိုင်ငံတကာကဖိအားပေးဝေဖန်ပစ်တင်နေတဲ့ရခိုင်အရေးနဲ့ပတ်သက်လို့မြန်မာနိုင်ငံဘက်ကရည်တည်ပေးတဲ့တရုတ်ဆိုရကိုကျေးဇူးတင်ကြောင်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပြောကြားခြင်းနဲ့အတူနားဆင်ကြမှာက
The Embassy of the United States of America in Rangoon is transmitting the following information through the Embassy Warden system as a public service to US citizens.
American တန်ယုံရဲ့လက်ထောက်ပြည်သူရေးရအရာရှိပြောသွားတာပါ။အပြည့်စုံကိုသတင်းတွေပြီမှနားဆင်ကြပါမယ်။ဒါ့အပြင်ခီးသွွားလုပ်ငန်းတိုးမြင့်တဲ့အနေနဲ့ပုဂံနဲ့ကမ္ဘောဒီးယားနိုင်ငံ Siramri မြို့ကြားဓာတ်ရိုက်လေကြောင်းတင်ပြေးဆွဲတဲ့အကြောင်းနဲ့သိပ္ပံဆိုင်ရာသတင်းလွှာတွေကိုပါနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်။
ဇင်ဘာဝေးနိုင်ငံမှာတော့ MSN Mnangagwa ဟာသမရသစ်ဖြစ်နေဒီကနေ့တောက်ချာနေမှာကျန်းသစ်စာချိန်ဆိုလိုက်ပြီးတော့ Robert Mugabe ရဲ့38နှစ်ကြာအာဏာရှင်စနစ်လည်းအဆုံးသတ်သွားခဲ့ပြီဖြစ်ပါတယ်။သမရသစ်ဖြစ်ကျန်းသစ်စာချိန်ဆိုပြီးတဲ့နောက်ပြောကြားခဲ့တဲ့သူ့ရဲ့မိန်ကုန်းထဲမှာတော့ Mr. Mnangagwa ကသူ့အရင်သမရ Mr. Mugabe ကိုချီးကျူးပြောဆိုခဲ့တယ်လို့ရှင်းနေမှာငကိုစီစဉ်ထားတဲ့အတိုင်းရွေးကောက်ပွဲကျင်းပမယ်လို့လည်းကတိပြုပြောကြားလိုက်ပါတယ်။ဒါ့အပြင်ဇင်ဘာဝေးပြည်သူတွေအနေနဲ့အတိတ်ကာလရဲ့တစားကန်တွေအဖြစ်နဲ့အဲ့ဒီမှာပဲဂျောင်းပိတ်မနေတင်ဘူးလို့သူကပြောလိုက်ပါတယ်မစ္စတာမူဂါဘီဟာဇင်ဘာဝေးနိုင်ငံရဲ့ဖခင်ကြီးဖြစ်တယ်လို့ခေါ်ဆိုလိုက်ပြီးတစ်ချိန်တည်းမှာပဲမစ္စတာမူဂါဘီဟာအမားတွေလည်းအများကြီးလုပ်ခဲ့တယ်လို့သူကပြောပါတယ်အသက်85နှစ်ရှိဖြစ်တဲ့မနန်ဂါဝါဟာဟာရာရီမြို့တော်မှာရှိတဲ့လူ6000ဆန်းတဲ့အမျိုးသားအားသာခွင့်ကြီးမှာသမရသည့်အဖြစ်နဲ့ကျန်းသစ်စာကျင်းပခဲ့တာဖြစ်ပြီးတော့ဇင်ဘာဝေးနိုင်ငံသားတွေကလည်းသူ့ကိုထောက်ခံအားပေးခဲ့ကြပါတယ်မိချောင်းလိုနာမည်ကြီးတဲ့သမရမနန်ဂါဝါဟာဇင်ဘာဝေးစစ်တပ်နဲ့နှီးဆက်သူလည်းဖြစ်ပါတယ်သူအနေနဲ့ဇင်ဘာဝေးသမရအဖြစ်နဲ့ရင်ဆိုင်ရမယ့်စိန်ခေါ်မှုတွေထဲမှာတော့မူဂဘီအုပ်ချုပ်ခဲ့တဲ့ဆယ်စုနှစ်လေးခုနီးပါးအတွင်းကြာဆင်းသွားတဲ့တိုင်းပြည်ရဲ့စီးပွားရေးကိုပြန်လည်တည်ဆောက်ဖို့ဖြစ်ပါတယ်သမရဟောင်းမူဂဘီနဲ့သူ့ရဲ့ဇနီးတို့ကိုတရားစွဲဆိုခြင်းကနေခင်းလွှတ်ခွင့်ပေးခဲ့ပါတယ်ပြီးခဲ့တဲ့နှောင်းမှာ5ရက်နေ့ကမစ္စတာမူဂဘီကမနန်ဂါဝါကိုယာရုကနေဖြုတ်ချခဲ့ပြီးတော့အသက်52နှစ်အရွယ်သူ့ရဲ့ဇနီးကိုသူ့နေရာမှာဆက်ခံဖို့ပြောကြားလိုက်ပြီးနောက်ပိုင်းမှာဇင်ဘာဝေးစစ်တပ်ကအာဏာသိမ်းခဲ့ပြီးတော့နောက်အခုမနန်ဂါဝါဟာသမ္မတအဖြစ်ပြန်ဖြစ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
ယူကန်နိုင်ငံက Red Pepper ပြည်ရင်းသတင်းစာတိုက်ကအခြေခံဝန်ထမ်း၈ဦးကိုယူကန်နာတာဝန်ရှိသူတွေကဖမ်းဆီးလိုက်ပြီးနိုင်ငံတော်သစ္စာဖော်မှုနဲ့တရားစွဲဆိုလိုက်ပါတယ်။အင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့ပုဂ္ဂလိကပိုင်းကမ်ပါလာမြို့က Red Pepper သတင်းစာတိုက်ကိုအင်္ဂါနေ့နောက်ပိုင်းမှာဝင်ရောက်ရှာဖွေပြီးတိမတိုင်ခင်တရက်ကသတင်းအမားတွေပုံတွေထုတ်ဝေတဲ့ဆိုရဲဆွဆွချက်နဲ့သတင်းထောက်တွေကိုဖမ်းဆီးခဲ့တာပါ။ယူကနာသမရယူဝရီမူဆယ်ဗနီကရဝနာသမရပေါ်ကဂိမ်ကိုရထူးကဖယ်ရှားဖို့စီစဉ်နေတယ်ဆိုပြီးအမည်မဖော်တဲ့သတင်းရင်းမြစ်ကိုကိုးကားပြီးတော့ပုံနေဖော်ပြခဲ့တာပါ။နိုင်ငံတော်သစ္စာဖောက်မှုအပြင်နိုင်ငံတော်လုံခြုံရေးကိုထိခိုက်နေနာစေတဲ့သတင်းမားတွေကိုပုံနေထုတ်ဝေမှုနဲ့လည်းသတင်းထောက်တွေကိုဆွဲချက်တင်လာတယ်လို့ရဲဌာနပြောခွင့်ရအမီလီယန်ခယီမာကဒရိုက်ဒတ်သတင်းဌာနကိုပြောပါတယ်။သတင်းထောက်တွေဘယ်တော့ယုံတင်မလဲဆိုတာကိုတော့ခယီမာကပြောဆိုနိုင်ခြင်းမရှိပါဘူး။သတင်းဌာနတွေကိုစောင့်ကြည့်နေတဲ့အမေရိကန်ကသတင်းထောက်များကာကွယ်ရေးကော်မတီကသတင်းထောက်ရှိဦးကိုချက်ချင်းလွှတ်ပေးဖို့ယူကနာအစိုးရကိုတောင်းဆိုထားပါတယ်
။ဤနိုင်ငံမြောက်ပိုင်းဆိုင်းနိုင်ကျွန်းစွဲကလူတွေဖြစ်ချက်နေတဲ့ဗလီတစ်ခုကိုစစ်သွေးကြွလို့တန်တရားဖြစ်ပွဲရှိသူတွေဒီကနေ့မှာတိုက်ခိုက်ခဲ့တာကြောင့်လူ184ယောက်သေဆုံးသွားတယ်လို့အီဂျစ်လုံခြုံရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။အစိုးရတေဟာ BLF မြို့ကအယ်ရော်ဒါဗလီကိုအစ္စရေးလုံခြုံဘလီကအစ္စရေးလုံခြုံရေးတပ်ဖွဲ့ကိုထောက်ခံသူတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့အာနာဘိုင်တွေကပြောပါတယ်။ခီးကြမ်းမောင်းနေတဲ့ကားလေးစင်းပေါ်မှာရှိတဲ့လူတွေကတောက်ကြနေကဒီဝက်ပြူဆူတောင်းနေတဲ့သူတွေကိုတနက်တွေနဲ့ပြစ်ခတ်ခဲ့တာဖြစ်တယ်လို့အီဂျစ်လုံခြုံရေးတပ်ဖွဲ့တွေကပြောပါတယ်။အရေးပေါ်လူနာတင်ရင်တွေကအခင်းဖြစ်ပွားတဲ့နေရာကထိခိုက်ဒဏ်ရာရတဲ့သူတွေကိုဒီအနီးနားမှာရှိတဲ့စေယုံတွေကိုခေါ်ဆောင်သွားတာကိုတွေ့ရတယ်လို့လည်းမျက်မြင်သက်သူတွေကပြောပါတယ်။ ဆေးဆွေးကြော်တွေဟာအများဖြင့်တော့လုံခြုံရေးတပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်လေရှိပေမဲ့ဆိုင်းနိုင်ကျုံးဆွယ်အပြင်ဘက်ကိုထွက်ပြီးတော့အီဂျစ်နိုင်ငံကခရီးယံဘာသာဝင်တွေနဲ့ဖျားဘူးတွေကိုလည်းတိုက်ခိုက်လေရှိတာဖြစ်ပါတယ်။အီဂျစ်လုံခြုံရေးတပ်တွေဟာဆိုင်းနိုင်ကျုံးဆွယ်မြောက်ပိုင်းမှာ IS အစွန်းရောက်တွေနဲ့တိုက်ပွဲဖြစ်ပွားနေတာဖြစ်ပြီးတော့အဲဒီမှာလွန်ခဲ့တဲ့3နှစ်တိုက်ပွဲတွေပြင်းထန်လာခြင်းကစပြီးတော့ဆေးဆွေးကြော်တွေဟာအီဂျစ်စစ်သားတွေနဲ့ရဲတပ်ဖွဲ့ဝင်ရာပေါင်းများစွာကိုတပ်ပစ်ခဲ့ပါတယ်ခင်ဗျာ။
တပ်ဖွဲ့ဝင်44ယောက်နဲ့အတူမကြသေးခင်ကအာဂျင်တီးနားရင်းငုပ်တင်မောပျောက်ဆုံးသွားတဲ့နေရာနားလောက်ကနေပောက်ကွဲမှုလို့ယူဆနိုင်ပွဲရှိတဲ့အတန်တစ်ခုကြားလိုက်ရတယ်လို့အာဂျင်တီးနားရေးတပ်ကပြောပါရယ် ARA ဆန်ဟွမ်းရင်းငုပ်တင်မောဟာပြီးခဲ့တဲ့နိုဝင်ဘာလ15ရက်နေ့ကပျောက်ဆုံးသွားခဲ့တာဖြစ်ပြီးအာဂျင်တီးနားရေးတပ်ကတော့ဒီပောက်ကွဲမှုဟာပုံမှန်နဲ့ထူးခြားပြီးတော့အချင်းတူတူနဲ့ပြင်ထန်တယ်လို့ပြောပါရယ်ရေးတပ်ကအဲ့ဒီရင်းငုပ်တင်မောနဲ့ဆက်သွယ်မှုပြတ်တောက်သွားပြီးတော့နိုင်ပိုင်းကြာမှာပဲရေးထဲကနေပုံမှန်မဟုတ်တဲ့အတန်ထွက်လာတယ်လို့အမေရိကန်ရေးတပ်နဲ့နိုင်ငံတကာနျူကလ িয়ার စမ်းသပ်မှုတားမြစ်ထားတာကိုစောင့်ကြည့်ရေးအဖွဲ့ကပြောပါရယ်။ဘာကြောင့်ဒီပောက်ကွဲမှုဖြစ်ရလဲဆိုတော့အနာပိုင်းတွင်နေနဲ့မသိရသေးကြောင်းနဲ့ဒီရင်းငုပ်တင်မောတက်ခက်ခံရတဲ့အထောက်အထားတွေလည်းမရှိဘူးလို့အာဂျင်တီးနားရေးတပ်ပြောခွင့်ရအာကီဘောလ်ဘီကပြောပါရယ်။ဆန်ဟွမ်းရင်းငုပ်တင်မောရဲ့အခြေအနေကိုအသေးချာသိကြသိရတဲ့အထိဆက်လက်ရှာဖွေသွားမှာဖြစ်တယ်လို့လည်းသူကပြောပါရယ်။တက်တန်34နှစ်ရှိပြီဖြစ်တဲ့ဂျာမနီနိုင်ငံလုံးဒီဇယ်နဲ့လက်စစ်စွမ်းအင်တုံးဒီရင်းငုပ်တင်မောကနွေမာလ15ရင်းနေတုန်းကဘက်ထရီပြဿနာရှိတယ်လို့သတင်းပို့ထားပြီးသူ့ရဲ့အခြေစိုက်စကန်မော်ဒယ်ပက်တာကိုလမ်းကြောင်းပြောင်းသွားနေကြောင်းဒါပေမဲ့ပြဿနာရှိနေတယ်ဆိုတဲ့အချက်ပြတာမျိုးတော့မပေးပို့ခဲ့ကြောင်းအာဂျင်တီးနားရေးတပ်ကပြောပါရယ်
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့တောက်ကြနေညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကက်သလစ်သာသနာပိုင်ပိုးဟမ်းမင်းကြီးဖရန်စစ်စာတနင်္လာနေ့ကျရင်မြန်မာနိုင်ငံကိုသွားရောက်မှာဖြစ်တဲ့အတွက်ပိုးဟမ်းမင်းကြီးကိုဖူးမြော်ဖို့အနေနဲ့ရရက်ကကက်သလစ်ခရစ်ယာန်ဘာသာဝင်တွေရန်ကုန်မြို့တော်ကိုသွားဖို့အစမ်းပြနေကြပါတယ်။ရန်ကုန်မြို့မှာလည်းပိုးဟမ်းမင်းကြီးကိုကြိုဆိုဖို့အခမ်းအနားတွေပြုလုပ်နေပါတယ်။နိုမာ28ရက်နေ့ကနေစတင်မဲ့3ရက်ကြာခီးစဉ်အတွင်းမှာပေါ်ဟမ်းမင်းကြီးဟာသမရဦးတင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းတို့နဲ့လည်းတီးကြားစီတွေ့ဆုံမှုအစီအစဉ်ထားပါတယ်။တီရီမင်္ဂလာကဘာရေးကုန်းမြေမှာတော့နိုင်ငံတော်တန်ခါမဟာနာယကအဖွဲ့နဲ့တီးတန့်တွေ့ဆုံမှုရှိသလိုစိန့်မေရီဘုရားကျောင်းမှာလည်းခရစ်ယာန်ဂိုင်းအုပ်ဆရာတော်တွေနဲ့တွေ့ဆုံမှုရှိပါတယ်။ရန်ကုန်မြို့ကကြိုက်ဆန်ကွင်းမှာတော့ဒီလူမှုစုတောင်းပွဲတစ်ခုကျင်းပဖို့အစီအစဉ်ထားတယ်လို့လည်းသိရပါတယ်။ပိုယဟမင်းကြီးဖရန်စစ်ရဲ့အခုမြန်မာနိုင်ငံခီးစဉ်ဟာပိုယဟမင်းကြီးတပါးရဲ့ပထမဆုံးသောမြန်မာနိုင်ငံခီးစဉ်လည်းဖြစ်ပါတယ်ဒီမြန်မာနိုင်ငံခီးစဉ်အပြီးမှာတော့ပိုယဟမင်းကြီးဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်သွားအောင်မှာဖြစ်ပါတယ်ခင်ဗျာ
ဩစတြေးလျနိုင်ငံရဲ့ကြီးကြပ်မှုအောင်မှရှိတဲ့ပပွန်နျူဂီနီကနိုင်ငံရဲ့ခလုံခွင်တောင်ခံသူတွေကိုထားရှိရာစခန်းအတွင်းနောက်ဆုံးကြန့်ရှိတဲ့ဒုက္ခသည်တွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့လူဝင်မှုကြီးကြပ်ရေးအရာရှိတွေကဒီကနေ့မှရှင်းလင်းဖယ်ရှားလိုက်ပါတယ်ဒီလိုဖယ်ရှားရမှာအင်အားသုံးဆောင်ရွက်တာမျိုးမဖြစ်အောင်တတိထားလုပ်ကိုင်းခဲ့တယ်လို့ဆိုပေမဲ့ဒုက္ခသည်အရေးဆောင်ရည်နေတဲ့ Refugee Action Coalition အဖွဲ့ကထုတ်ပြန်တဲ့ဗီဒီယိုထဲမှာတော့အဲ့ဒီရွှေပြောင်းဝင်ရောက်သူအမျိုးသားတွေကိုလုံခြုံရေးရဲတွေကဒုက္ခနဲ့ရိုက်နှက်ပြီးတော့ဖယ်ရှားတာကိုတွေ့ရပါတယ်မနုစ်ကျွန်းကဒုက္ခသည်ထိန်းသိမ်းစခန်းကိုရွှေပြောင်းဝင်ရောက်သူ388ယောက်ကသုံးမကြာစီနင်းထိန်းသိမ်းထားတာကိုလုံခြုံရေးတွေကနေရာကြအချင်းယူရှင်းလင်းခဲ့တာပါပပွာနယူဂီနီဒါမှမဟုတ်ဖွံ့ဖြိုးဆဲနိုင်ငံတွေမှာအပြစ်သက်ပြောင်းရွှေ့နေရာချထားမှာကိုကန့်ကွက်တဲ့အနေနဲ့ဒုက္ခသည်တွေကအခုလိုစခန်းကိုပိတ်ဆို့ဆန္ဒပြတာလည်းဖြစ်ပါတယ်မနုစ်ကျွန်းကဒုက္ခသည်ထိန်းသိမ်းစခန်းကိုအောက်တိုဘာလ31ရက်နေ့နောက်ဆုံးထားပြီးတော့ပိတ်ပစ်မှဖြစ်တာကြောင့်ရေလျက်စစ်နဲ့အစားအစာထောက်ပံ့မှုတွေကိုရပ်ဆိုင်းထားတာပါပပွာနယူဂီနီတရားရုံးချုပ်ကတော့ဩစတြေးလျနိုင်ငံရဲ့နိုင်ငံရေးခလုံးခွင့်တောင်းခံသူတွေပေါ်ထားရှိတဲ့မူဝါဒဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးဆိုပြီးလွန်ခဲ့တဲ့နှစ်ကဆုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာလူ၈ယောက်ထပ်မံတေဆုံးပြီးတော့16ယောက်ဒဏ်ရာသွားခဲ့တယ်လို့ရသွားခဲ့တဲ့အထက်ကဘုံခွဲတိုက်ခိုက်မှုကိုအာဏာပိုင်တွေကစုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်။အာဖဂန်နိုင်ငံနိုင်ငံပြည်နယ်မြို့တော်ဂျလာလာဘတ်မှာကြာသပတေးနေ့ကပေါက်ကွဲမှုဖြစ်ပွားခဲ့ပြီးတော့ပြည်နယ်ရဲမှုဟောင်းရဲ့အိမ်ပြင်ဘက်မှာရှိတဲ့လူတွေထိခိုက်သေးဆုံးခဲ့တာဖြစ်ပါတယ်။ထိခိုက်သေးဆုံးသောသူတွေဟာပြည်နယ်ရဲမှုဟောင်းကိုထောက်ခံသူတွေနဲ့သူ့ကိုယာဉ်ပြန်ပြီးတော့ခန့်အပ်ဖို့တောင်းဆိုသူတွေဖြစ်တယ်လို့လည်း ပြည်နယ်အစိုးရပြောခွင့်ရကပြောပါတယ်အခုချိန်ကြီးတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဘယ်သူကမှသူတို့ရဲ့လက်ချက်ဖြစ်တယ်လို့ထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးခင်ဗျာ
2008ခုနှစ်ကလူပေါင်း168ဦးသေဆုံးခဲ့ရတဲ့အိန္ဒိယနိုင်ငံမွန်ဘိုင်းမြို့တိုက်ခိုက်မှုမှာနောက်ွယ်ကကြံစီလောက်ကိုင်းသူအဖြစ်ဆွဆွဲခံရတဲ့အမေရိကန်ပြည်ထောင်စုကအလို့ရှိနေသူဘာသာရေးကောင်ဆောင်စစ်သွေးကြွသူကိုပါကစ္စတန်အာဏာပိုင်တို့ကလွတ်ပေးလိုက်ပါပြီ။နေအိမ်အကျဲချုပ်ချထားတဲ့ Hafiz Syed ကိုနောက်ထပ်3လတည်တန်းတိုးပြီးတော့ချုပ်ထားဖို့အစိုးရဘက်ကအယူခံတင်ပြချက်ကိုပါကစ္စတန်တရားရုံးတစ်ခုကပုံထိုးနေမှာပယ်ချလိုက်တာပါ။သူ့ကိုအကြမ်းဖက်မှုနဲ့ဆွဲချက်တွေတင်ဖို့အစိုးရဘက်ကအထောက်အထားခိုင်လုံစွာမပြနိုင်တာကြောင့်ဖြစ်တယ်လို့တရားရုံးကပြောပါတယ်။အကြမ်းဖက်သမားအဖြစ်အမေရိကန်တရားရေးဌာနကသတ်မှတ်ထားတဲ့ Syed ကိုဖမ်းဆီးပေးသူတမမဟုတ်အဆုံးစီရင်ပေးသူအတွက်အမေရိကန်ဒေါ်လာ10တန်းစုကြမယ်လို့အမေရိကန်အစိုးရကသတင်းထုတ်ပြန်ထားပါတယ်။ Hafiz Syed ကိုတောက်ကြနေအယုံတက်ခင်ကလေးမှာပဲနေအခြေချုပ်ကနေလွတ်ပေးလိုက်တာပါ။မွန်ဘိုင်းမြို့တိုက်ခိုက်မှုကိုကျူးလွန်ခဲ့တဲ့ Lashkar e Taiba အဖွဲ့ရဲ့ဦးဆောင်ဖွဲ့အဖြစ်ယုံကြည်ရတဲ့ Jamaat ul Dawa အဖွဲ့ကို Hafiz Syed ကဦးဆောင်နေတာဖြစ်ပါတယ်။အကြမ်းဖက်အုပ်စုတွေကိုထိန်းချုပ်ဖို့အမေရိကန်အစိုးရကပါကစ္စတန်ကိုဖိအားတွေပေးခဲ့ပြီးတဲ့နောက် Syed နဲ့သူ့ရဲ့နောက်လိုက်လေးဦးတို့ကိုဇန်နဝါရီလကတည်းကနေအခြေချုပ်ချလာခဲ့တာပါ။ Syed ရဲ့နောက်လိုက်လေးဦးတို့ကိုတော့အစိုးပိုင်းကတည်းကလွတ်ပေးခဲ့တာဖြစ်ပါတယ်။
တောင်အာဖရိကနိုင်ငံကမတန်ဆွမ်းအိုလံပစ်ပြေးခုံပြေချန်ပီယံဟောင်းအော့စကာပစ်စတိုရီယပ်စ်ကိုသူ့ရဲ့ချစ်သူအမျိုးသမီးကိုတတ်မှုနဲ့ထောင်းနေနေထပ်ပြီးတော့တိုးလိုက်ပါတယ်။သူ့ကိုမူလကချမှတ်ထားတဲ့ပြစ်ဒဏ်ထက်ကိုနှစကျော်ထပ်တိုးပြီးတော့ချမှတ်လိုက်တာဖြစ်ပါတယ်။တောင်အာဖရိကနိုင်ငံရဲ့ယူကန်တရားရုံးချုပ်ကဒီကနေ့မှသူ့ကိုထောင်းနှံ73နှစ်နဲ့5လချမှတ်ပြီးတော့ပြစ်ဒဏ်ထပ်တိုးလိုက်တာဖြစ်ပါတယ်။သူ့ကိုအသက်ချမှတ်လိုက်တဲ့ပြစ်ဒဏ်ထဲမှာသူအခုကြောက်ခံထားတဲ့ကာလကိုလည်းထည့်သွင်းသွားမှာဖြစ်ပါတယ်။ဆိုရရှိနေဒီဘက်ကတော့သူ့ကိုထောင်းနှံ15နှစ်ချမှတ်ဖို့အတွက်တောင်းဆိုခဲ့တာပါ။အဆိုရရှိနေဒီကသူ့ရဲ့ချစ်သူ River Steam Camp ကို2013ခုနှစ်မှာတတ်ခဲ့တဲ့အမှုနဲ့မူလကချမှတ်ထားတဲ့ထောင်းနှံ6နှစ်ဟာအံ့ဩစရာကောင်းလောက်အောင်တတ်ညာလွန်းနေဆိုပြီးတော့အယူခံဝင်ခဲ့ကြတာဖြစ်ပါတယ်။တရားစီရင်စနစ်ပေါ်မှာသူတို့ရဲ့ယုံကြည်မှုတွေကိုပြန်ရရှိတယ်လို့ဒီမနက်မှာခန်းစားခဲ့ရကြောင်း River Steam Camp ရဲ့မိသားစုပြောခွင့်ရက Rider သတင်းဌာနကိုပြောပါတယ်။Pistoria စာ Steam Camp ကို2013ခုနှစ်ချစ်သူများနေ့မှာရေချိုးခန်းအတွင်းတနက်နဲ့၄ကြက်ပစ်ခဲ့တာဖြစ်ပါတယ်။သူကတော့သူ့အိမ်ကိုတယောက်ယောက်ကဖောက်ထွင်းဝင်ရောက်နေတယ်လို့ထင်တာကြောင့်ပစ်ခတ်ခဲ့တာဖြစ်တယ်ဆိုပြီးတော့အမှုစစ်ဆေးစဉ်တလျှောက်လုံးမှာထွက်ဆိုခဲ့ပါတယ်ခင်ဗျာ။ American ပြည်တော်စုမှာကြာသပတေးနေ့ကျေးဇူးတော်နေ့အားလည်းပြည်တာနဲ့နောက်တစ်နေ့ဒီ Black Friday လို့ခေါ်တဲ့တောက်ကြနေ့အားလည်းရာဒီအထူးလျှော်စီဇေယောင်းပွဲတွေစတင်လိုက်ပြီဖြစ်ပါတယ်ငွေစင်းကင်300တဲ့အသုံးလုံးရဆိုရင်တော့ဈေးတွေတွေအတွက်ကျွေးတင်နေတဲ့အနေထားကနေအမျက်ထွက်လာတော့မဲ့အချင်းတို့လည်းဒီကနေ့ကိုသတ်မှတ်ထားတာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ပြပေးပါမယ်ရှင်။လုံခြုံရေးစိုးရိမ်ချက်ကြောင့်ရခိုင်ပြည်နယ်အတွင်းစစ်တွေရသေးတောင်ဘူးတီတောင်နဲ့မုံတော်မြို့နယ်တွေကိုအမေရိကန်အစိုးရတာဝန်နဲ့ခီးသွွာလာမှုအားလုံးကိုနှစ်ပတ်သွားရောက်ခြင်းမပြုဘဲဆိုင်းငံ့ထားတယ်လို့အမေရိကန်တန်ယုံကပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေပေါ်အက်သနစ်ကလင်းစင်းလို့ခေါ်တဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေကျူးလွန်ခဲ့တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးကပြောဆိုလိုက်ပြီးတဲ့နောက်မှာအမေရိကန်နိုင်ငံသားတွေအတွက်လည်းခီးသွွာအကြံပြုချက်တွေထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီသတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မမမြင့်ခိုင်ကပြောပြပေးပါမယ်ရှင်။
လုံခြုံရေးဆိုင်ရာစိုးရိမ်ချက်ကြောင့်နိုဝင်ဘာ23ရက်နေ့ကနေဒီဇင်ဘာ4ရက်နေ့အထိရခိုင်ပြည်နယ်ကမြို့နယ်၄ခုကိုအမေရိကန်အစိုးရနဲ့ဆိုင်တဲ့ခီးသွွာလာမှုအလုံးယာယီရပ်ဆိုင်ထားတယ်လို့အမေရိကန်တန်ယုံကညွှန်ကြားချက်ထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်ပြီးအမေရိကန်တန်ယုံရဲ့လက်ထောက်ပြည်သူရေးရာအရာရှိအာယာနီအီမန်ရင်းကအခုလိုပြောပါတယ်။
As a prudent measure, the embassy is temporarily suspending all.
အသေးအချာချင်းချင်းစဉ်းစားပြီးဆောင်ရွက်တဲ့အနေနဲ့ရခိုင်ပြည်နယ်တွင်စစ်တွေရသေးတောင်ဘူတီတောင်နဲ့မောင်တော်မြို့နယ်တွေကိုအမေရိကန်အစိုးရနဲ့သက်ဆိုင်တဲ့ခီးသွွာလာမှုအားလုံးကိုနိုဝင်ဘာ23ကနေဒီဇင်ဘာ4ရက်နေ့အတွင်းမတွားဖို့ဆိုင်းငံ့ထားပါတယ်။ဒီကာလအတွင်းအဲ့ဒီဒေသတွေကိုတွားရောက်တာကိုယာယီရှောင်ကျဉ်ပေးဖို့တန်ယုံအနေနဲ့အမေရိကန်နိုင်ငံသားတွေကိုအကြံပေးလိုပါတယ်
။ရခိုင်ပြည်နယ်တွင်အက်သနစ်ကလင်းစင်းလို့ခေါ်တဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေဖြစ်ပေါ်နေတယ်ဆိုတဲ့အမေရိကန်နိုင်ငံသားကြီးဝင်ကြီးရဲ့ကြေညာချက်ရဲ့ကြက်ရက်အနေနဲ့ရန်ကုန်အပါအဝင်အခြားဒေသတွေမှာကန့်ကွက်ဆန္ဒပြမှုတွေဖြစ်လာနိုင်တာမို့အမေရိကန်နိုင်ငံသားတွေအနေနဲ့အဲ့ဒီနေရာတွေကိုသွားလာတာရှောင်ကျဉ်ကြဖို့လေအမေရိကန်တန်ယုံကအကြံပြုချက်ထုတ်ပြန်ထားတဲ့အကြောင်းတန်ယုံလက်ထောက်ပြည်သူရေးရာအရာရှိအာယာနီမန်ရင်းကအခုလိုပြောပါတယ်
The embassy of the United States of America in Rangoon is transmitting the following information.
လူဝင်မ22ရက်နေ့ဗုဒ္ဓဟူးနေ့မှာအမေရိကန်နိုင်ငံသားရေးဝန်ကြီး Russ Tillerson ကရခိုင်ပြည်နယ်တွင်းမှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေဖြစ်ပေါ်နေတယ်ဆိုပြီးတရားဝင်ကြေညာခဲ့ပါတယ်။ဒီသဘောထားကြေညာချက်နဲ့တဆက်တဲ့ရန်ကုန်အပအဝင် တခြားဒေသတွေမှာကန့်ကွက်ဆန္ဒပြမှုတွေဖြစ်လာနိုင်ပါတယ်။ဒါကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့ကန့်ကွက်ဆန္ဒပြမှုတွေဖြစ်နိုင်တဲ့နေရာတွေကိုတွားလာတာရှောင်ကျဉ်ဖို့သတိပေးလိုက်ပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသမှာပြီးခဲ့တဲ့ဩဂတ်လအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးနောက်ပိုင်းမကြာမီမှာလည်းအမေရိကန်တန်ယုံအနေနဲ့အမေရိကန်နိုင်ငံသားတွေနဲ့အမေရိကန်တန်ယုံဝန်ထမ်းတွေရခိုင်ပြည်နယ်မြောက်ပိုင်းကိုမတွားရောက်ဖို့ဆိုတဲ့အလားတူသတိပေးချက်မျိုးထုတ်ပြန်ခဲ့တာလည်းရှိပါရဲ့ရှင်
။မမြင်ခိုင်တဲ့ရင်ပြပို့ခဲ့တာပါရှင်။တစ်ဆက်ထက်မှာပဲနိုင်ငံတကာကဖိအားပေးဝေဖန်ပြစ်တင်နေတဲ့ရခိုင်ဒေသအရေးနဲ့ပတ်သက်လို့မြန်မာနိုင်ငံဘက်ကယက်တီပေးတာကြောင့်တရုတ်အစိုးရကိုကျေးဇူးတင်ကြောင်းတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျီမင်းအောင်လှိုင်ကပြောကြားလိုက်ပါတယ်။တချို့ရတရုတ်နိုင်ငံခီးစဉ်အတွင်းတရုတ်သမ္မတရှီကျင်းပင်နဲ့ဒီကနေ့တွေ့ဆုံချိန်မှာပြောကြားခဲ့တာပါ။ရခိုင်အရေးမှာအမေရိကန်ပါဝင်ဥရောပနိုင်ငံတွေနဲ့လူ့အခွင့်အရေးအဖွဲ့တွေရဲ့ဖိအားပေးမှုတွေကမြန်မာအစိုးရနဲ့မြန်မာစစ်တပ်ကိုတရုတ်ဘက်ပိုရောက်အောင်တွန်းပို့လိုက်တယ်လို့ဖြစ်သွားတယ်လို့သုံးသက်သူတွေကမြင်ကြပါတယ်ဒီအကြောင်းကိုညံဝဲအောင်ကစူးစီးတင်ပြထားပါတယ်ရှင
်တရုတ်နိုင်ငံကိုချစ်ကြည်ရေးခီးအဖြစ်ရောက်ရှိနေတဲ့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်နဲ့တရုတ်သမ္မတရှီကျင်းပင်တို့နိုဝင်ဘာလ24ဒီကနေ့ညနေပိုင်းဘီဂျင်းမြို့တော်ပြည်သူ့ခမ်းမဆောင်မှာတွေ့ဆုံခဲ့ကြတာပါဒီလိုတွေ့ဆုံစဉ်မှာတရုတ်သမ္မတရှီကျင်းပင်က2050ခုနှစ်အထိတရုတ်နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်စီးပွားရေးပူးပေါင်းဆောင်ရွက်မှုမှာမြန်မာနိုင်ငံအတွက်အကျိုးရှိစေမှာဖြစ်ကြောင်းပြောဆိုသလိုအနာဂတ်မှာနှစ်နိုင်ငံတက်မတော်ချင်းအပြန်အလှန်ပူးပေါင်းဆောင်ရွက်ရေးကိုလည်းဆွေးနွေးခဲ့တယ်လို့တရုတ်မီဒီယာတွေမှာဖော်ပြပါတယ်။ခေါင်းဆောင်တို့ဦးတွေ့ဆုံခြင်းမှာရခိုင်အရေးနဲ့ပတ်သက်လို့နိုင်ငံတော်အစာမျက်နှာမှာတရုတ်နိုင်ငံကမြန်မာနိုင်ငံဘက်ကနေရည်တည်ထောက်ခံပေးခဲ့တဲ့အတွက်ကျေးဇူးတင်ရှိကြောင်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကသမ္မတရှီကျင်းပင်ကိုပြောကြားခဲ့တယ်လို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာတရုတ်ကဆက်လက်ကူညီသွားဖို့ကိုလည်းအပြန်အလှန်ဆွေးနွေးခဲ့ကြတယ်လို့တရုတ်နိုင်ငံရဲ့သတင်းတွေမှာရောတမရကဝေဦးစီးရုပ်ယုံကထုတ်ပြန်တဲ့သတင်းတွေမှာဖော်ပြပါဗျ။ဒါဟာဒေတာတွင်းမှာရောကဘာမှာပါအင်အားကြီးနိုင်ငံတစ်ခုဖြစ်လာဖို့တရုတ်နိုင်ငံကစ조사နေတဲ့မဟာဗျူဟာအရအိမ်ကြီးချင်းဖြစ်တဲ့မြန်မာနိုင်ငံကိုလည်းစီယုံသိမ်းသွင်းတဲ့သဘောဖြစ်တယ်လို့တရုတ်နိုင်ငံယူနန်ပြည်နယ်ကမြန်မာအရေးလေးလာသုံးသက်သူဒေါက်တာလှကျော်စောကမြင်ပါတယ်
ဘာဖြစ်လို့လဲဆိုတော့တရုတ်ကိုယ်တိုင်ကကမ္ဘာစားခုံပေါ်မှာတဖြည်းဖြည်းတိုးပြီးဝင်လာနေတာ။သူကသူ့ကိုယ်သူဒါဒေတာတွင်းအင်အားကြီးနိုင်ငံမကဘဲနဲ့ကမ္ဘာလုံးဆိုင်ရာအင်အားကြီးနိုင်ငံဖြစ်လာအောင်ကိုကြိုးစားလာတဲ့လက္ခဏာတွေရှိတယ်လေ။ဒီကြားထဲမှာပမာပြည်မှာလည်းဒီလိုပဲအခုနဟိုဗိုလ်ချုပ်ကြီးဗိုလ်ချုပ်မင်းအောင်လှိုင်ကတောင်မှပြောသေးတယ်ဒီပြည်ရင်းပြည်ပပြဿနာတွေအရရမှာအဲပမာပြည်ဘက်ကရပ်တည်ပေးလို့ကျေးဇူးတင်နေဆိုတဲ့အကြောင်းရှီကျင်းဖင်ကိုကာချုပ်ကပြောတာကြားတယ်
2015ရွေးကောက်ပွဲမှာတိုင်ငင်ကလေးကမြန်မာဒီမိုကရေစီအပြောင်းလဲတွေဖြစ်ပေါ်လာအောင်နှီးမျိုးစုံနဲ့ချင်းကပ်ဆောင်ရွက်ခဲ့တဲ့အမေရိကန်ပြည်ထောင်စုဟာအခုတစ်ခေါက်ရခိုင်အရေးကိစ္စမှာမြန်မာစစ်တပ်ကရိုဟင်ဂျာမွတ်စလင်တွေပေါ် ethnic cleansing လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားရေးလုပ်ခဲ့တယ်ဆိုပြီးနိုင်ငံရေးဝန်ကြီး Rex Tillerson ကိုတိုင်ကြီးညာချက်ထုတ်ပြန်ပြောခဲ့ပြီးစစ်တပ်ခေါင်းဆောင်တွေအပေါ်ပြစ်မှတ်ထားတဲ့အရေးယူဆောင်ရွက်မှုတွေလုံးမဲ့အလားအလာတွေရှိနေပါတယ်ဒီလိုလှုပ်ဆောင်ချက်တွေကမြန်မာနိုင်ငံကိုတရုတ်နိုင်ငံနဲ့ပိုးပြီးနီးနီးကပ်ကပ်ဖြစ်သွားအောင်တွန်းပို့လိုက်တယ်လို့ဖြစ်တယ်လို့တရုတ်မြန်မာအရေးကျွမ်းကျင်သူဦးတန်းစိုးနိုင်ကသုံးသပ်ပါတယ
်။အနောက်နိုင်ငံနဲ့အမေရိကန်နိုင်ငံကအခုကတမ်ဘရောဟာဒီကိစ္စနဲ့ပတ်သက်ပြီးတာဝန်ရှိဆုံးပေါ့ဗျာ။ဆင်းနိုင်ရင်တော့သူတို့ကကျွန်တော်တက်ချုပ်ကစပြီးတော့အရေးယူနေအောင်ကြိုးပမ်းမဲ့အလားအလာတွေရှိနေတယ်ဗျာ။အဲ့တော့အဲ့လိုအနေထားမှာတရုတ်ကအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့မြန်မာတပ်မတော်ကိုအကာအကွယ်ပေးတာဂုံတိတ်ကဆက်တင်တာအဲ့လိုသဘောထားရှိတယ်လို့ကျွန်တော်အနေနဲ့မြင်ရပါတယ်ဒီရင်းခင်းတွင်မှာပဲအမေရိကန်နဲ့နောက်ဥရောပရဲ့ထောက်ခံမှုကိုပျော်လင့်နေကြတာပါဒါပေမဲ့အဲ့လိုပျော်လင့်မလို့ဖြစ်မလာပဲနဲ့အတားအဆီးတွေထိဖြစ်လာတဲ့အခါမှာဘလွဲမရှောင်တာစွာကျွန်တော်တို့ကတရုတ်ပြည်နဲ့ပူးပေါင်းဆောင်ရွက်ရေးကိုမြင့်တင်ရမယ်အနေထားတရားကိုဆက်ရောက်လာပါတယ
်ဒီမိုကရေစီရေးကိုဖိနှိပ်ခဲ့တဲ့အရင်စေအစိုးရလက်ထက်တုန်းကစေအစိုးရကိုအကာအကွယ်ပေးခဲ့တဲ့တရုတ်အစိုးရပေါ်မြန်မာလူထုကအမြင်မကြည်လင်တာတွေရှိခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံတွင်ဒေသခံတွေရဲ့အကျိုးစီးပွားကိုထိခိုက်စေမဲ့တရုတ်ရဲ့မြစ်ဆုံစီမံကိန်းလိုဝမ်ပေါင်စီမံကိန်းလိုကိစ္စတွေမှာမြန်မာလူထုကတရုတ်ကိုဆန့်ကျင်ခဲ့ကြပေမဲ့အခုတစ်ခါရခိုင်အရေးမှာနိုင်ငံတကာကဝေဖန်နေတဲ့ကြားကမြန်မာအစိုးရနဲ့စစ်တပ်ကိုတရုတ်ကအကာအကွယ်ပေးနေတာကြောင့်မြန်မာလူထုကတရုတ်ပေါ်အကောင်းဘက်အမြင်ပြောင်းလာနိုင်တယ်လို့ဒီဘောမျိုးနဲ့ပြည်သူလူတော်ကိုယ်စားလှယ်ဟောင်းဖြစ်တဲ့ဦးရဲထွန်းကပြောပါတယ်
။ဟိုပြီးခဲ့တဲ့ကာလတွေမှာမြန်မာပြည်သူလူထုကပြုတ်အစိုးရနဲ့ပြုတ်ရဲ့စီဝါရေးရင်းနှီးမြှုပ်နှံမှုတွေပေါ်မှာအမြင်မကြည်ကြတော့အမှန်ပဲ။အဲ့တော့အခုဟိုအစိုးရအစ်စ်ပြောင်းသွားတဲ့အခါမှာတော့အဲဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ဒီလိုပြောဆိုဝေဖန်တဲ့ကိစ္စမှာပြည်သူလူထုကဒေါန်ဆန်းစုကြည်တက်မှာ ရှိကြတယ်အဲဒီမြန်မာအရေးကိစ္စတော့ဆန်းစုကြည်ရည်ရည်ချက်တွေလည်းမှန်တယ်လို့ထောက်ခံကြတယ်အဲ့ဒီဟာမှာအနောက်တိုင်းနဲ့ပြည်သူလူထုနဲ့အမြင်တွေကကွဲသွားတယ်ကွဲသွားပြီးတော့တရုတ်ကဒီလိုပြပြသားထောက်ခံမှုပေါ်မှာပြည်သူလူထုကလည်းဒီဟာပေါ်မှာတော့ဟိုအတိအမှတ်ပြုကြတယ်လို့ကျွန်တော်နားလည်ပါတယ
်တရုတ်ဘူဟိုစစ်ကော်မရှင်အဖွဲ့ဝင်ပူးတွဲစစ်ဦးစီးဌာနစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးလီဆောင်ကျန်းရဲ့ဖိတ်ကြားချက်အရတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့မြန်မာတက်မတော်ချစ်ကြည်ရေးကိုယ်စားလှယ်အဖွဲ့ဟာနိုဝင်ဘာလ21ရက်အင်္ဂါနေ့ကနေပြည်တော်ကနေတရုတ်နိုင်ငံကိုထွက်ခွာခဲ့တာပါသူခီးစဉ်အတွင်းတရုတ်နိုင်ငံအစိုးရတာဝန်ရှိသူတွေတရုတ်တက်မတော်ကအကြီးအကဲတွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်သလိုတရုတ်စစ်ဘက်ဆိုင်ရာတင်နန်းကျောင်းတွေစစ်ရုံတွေနဲ့အထင်ကြီးနေရာတွေကိုတွားရောက်လေ့လာမယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ရှိမှာမြန်ရခိုင်မြောက်ပိုင်းရိုဟင်ဂျာဒုက္ခသည်တွေအရေးကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားတရုတ်နိုင်ငံအနေနဲ့ဂျာဝင်နှိမ့်နိုင်ပေးတဲ့နေရာမှာပြဿနာဖြစ်ရှင်းရေးအတွက်အစ်စ်3ဆင့်ပါတဲ့ဖြစ်ရှင်းနည်းတစ်ချက်ကိုစုပြုထားပြီးဖြစ်ပါတယ်။ဒါကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလက်ခံလို့ပဲမြန်မာနိုင်ငံဘက်ကလည်းအပြုသဘောတုံ့ပြန်ချက်ရထားပါပြီလို့တရုတ်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်။တရုတ်နိုင်ငံအနေနဲ့ခုလိုမျိုးရခိုင်မြောက်ပိုင်းပြပခကိုဂျာဝင်နှိမ့်နိုင်ပေးတာဟာအရင်သူတို့ရည်တည်တည်ကြအခြားပြည်တွင်းရေးကိုဝင်မဆွက်ဖက်ဘူးဆိုတဲ့မူကနေပြီးတော့သွေဖီသွားတဲ့သဘောလားရခိုင်ရေးနဲ့ပတ်သက်လို့တရုတ်ကဘာကြောင့်များအဲ့လောက်ထိစိတ်ဝင်စားမှုရှိနေပါလဲလာမယ့်စနေညပိုင်းဒဲအလီလိုက်အစည်းအဝေးမှာဆွေးနွေးတော့ဖို့ရှိပါတယ်ပါဝင်ဆွေးနွေးမဲ့သရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်စွန့်မိမှန်းကြမဲ့သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
။စနေညဓာတ်ရိုက်လိုင်းဆွေးနွေးခင်းမှာပါဝင်ဆွေးနွေးကြဖို့သရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။ရှေးဟောင်းဖျားစီတွေရှိတဲ့ပုဂံမြို့နဲ့ကပ္ပရှေးဟောင်းအမွေအနှစ်အဖြစ်သတ်မှတ်ခံထားတဲ့အန်ကောဝတ်ဖျားချောင်းကြီးရှိတဲ့ကမ္ဘောဒီးယားနိုင်ငံစီရမ်ရီမြို့တို့ကိုဓာတ်ရိုက်လေကြောင်းခီးစဉ်ပြည်ဆွဲဖို့အပါအဝင်နိုင်ငံခီးစဉ်လုပ်ငန်းဒီထက်မကတိုးတက်မဲ့အစီအစဉ်ကိုမြန်မာနဲ့ကမ္ဘောဒီးယားကြားမှာသဘောတူလိုက်ပါတယ်။ကမ္ဘာလက်ခီးတယ်တွေကိုဆွဲဆောင်ထားနိုင်တဲ့ပုဂံနဲ့စီရမ်ရီမြို့ကြားဓာတ်ရိုက်လေရင်ခီးစဉ်တွေရှိလာမယ်ဆိုရင်နိုင်ငံခြားခီးသွားဧည့်သည်အဆများစွာတိုးလာမယ်လို့ပြည်တွင်းခီးသွားလုပ်ငန်းရှင်တွေကမျှော်လင့်နေကြပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုကောင်းဆန်ဟင်းကပြောပြပေးမှာဖြစ်ပါတယ်ရှင်
။မြန်မာနိုင်ငံနဲ့ကမ္ဘောဒီးယားနိုင်ငံကြားခီးသွားလုပ်ငန်းပူးပေါင်းဆောင်ရွက်ရေးအစီအစဉ်တွေကိုအကောင့်တဲဖို့ရေးသဘောတူစာချုပ်ကိုနှစ်နိုင်ငံကြားနိုဝင်ဘာလထဲမှာပဲကမ္ဘောဒီးယားနိုင်ငံမှာလက်မဲ့ရေးထိုးခဲ့ကြပါတယ်။အဲ့ဒီအထဲမှာပုဂံမျိုးနဲ့စီရန်ရီမျိုးတို့ကြားတိုက်ရိုက်လျင်ခီးစဉ်တွေစတင်ပြန်တမ်းမဲ့အစီအစဉ်လဲပါဝင်ပါတယ်။ရှေးဟောင်းဖျားတွေရှိတဲ့ပုဂံမျိုးစီကိုနိုင်ငံတကာကဘာလက်ခီးတယ်တွေလာကြသလိုစီရန်ရီမျိုးရဲ့လေးမိုင်လောက်မှာရှိတဲ့အန်ကောဝစ်ဖျားကျောင်းကြီးဟာလည်းကုလသမဂ္ဂယူနက်စကိုအဖွဲ့ကြီးကရှေးဟောင်းအမွေအနှစ်ထိန်းသိမ်းရမယ့်နေရာအဖြစ်သတ်မှတ်ခံထားရတာပါ။ခုလိုကဘာလက်ခီးတယ်တွေအသွားများတဲ့နေရာနှစ်ခုကိုတိုက်ရိုက်လျင်ခီးစဉ်တွေပြန်တမ်းပြီးချိတ်ဆက်ဖို့ဆောင်ရွက်နေတယ်လို့ဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါခင်တန်ဝင်းကပြောပါတယ
် CRE နဲ့ဗကန်နဲ့ဆိုတာအစုံလုံးကတော့ဒါ culture site တွေပဲပေါ့နော်ဒီရက်ခါကျတော့ဟိုသူတို့ကမ္ဘောဒီးယားကဝန်ကြီးချုပ်ကညီမနိုင်ငံကိုလာလေစီမှာဗကန်နဲ့ကြောက်သွားတယ်ဒီဒီရက်ခါမှာဗကန်နဲ့ CRE က culture site တွေဖြစ်တယ်နောက်တစ်ခါကျတော့ဒါရင်းနှီးမှုအမေငွေတွေလည်းရှိရတဲ့ကြောင့်မလို့ကမ္ဘောဒီးယားကလောလောဆယ်ဆို50%လောက်လာတဲ့ချိန်မှာဒီမှာဒီဘက်ကိုလည်းဆက်ပြီးလာရဆိုရင်ဒီမှာနိုင်ငံရဲ့ arrival တွေတက်မယ်ဆိုပြီးတော့နိုင်ငံချစ်ချည်ရင်းနှီးမှုပေါ့နော်ဟိုလုပ်မယ်ဆိုတဲ့အခါကျတော့အလူတရိုက်ဒီကြောင်းလိုင်းပြီးဖို့ပထမဒီစဉ်နဲ့ပထမစဉ်ပေါ့နောက်တစ်ခါကျတော့ကျမတို့ဒီကြောင်းလိုင်းပြီးစစ်မယ်ဆိုရင်ဟိုဘက်ကအဲ့ဒီလေးပြီးလာမယ်မြန်မာပြည်ကထက်မဲ့အောက်ပေါင်းတော့တခြားသက်သာတီတွေလည်းဆက်ပြီးတော့သွားဖို့ပေါ့နော်အဲ့လိုမျိုးလေးအခြေအနေကောင်းမယ်။ဘာဖြစ်လို့လဲဆိုတော့ကျမတို့အခုဆိုရင်ဘန်ကောက်ကို transfer လုပ်ပြီးတော့တွားနေအောင်အချိန်နဲ့ကြာနေပေါ့နော်။အဲဒါကြောင့်မို့ဒီကျမတို့ကနိုင်ငံသားကိုတိုက်ရိုက်ကြောင်းတိုင်းပြည်စေဖို့ကျမတို့ဆောင်ရွက်နေရဖြစ်ပါတယ်
။900ရာစုကနေ15ရာစုအထိခမာအင်ပါယာထွန်းကားခဲ့စဉ်ကာလကရှေးဟောင်းလက်ရာတွေကြန့်ရှိတဲ့စီရန်ရီစီကိုနှစ်စဉ်ကဘာလက်ခီးတဲ့တန်းချီရှိပါတယ်။စီရန်ရီစီလာရောက်ကြတဲ့ခီးသွားတွေအနေနဲ့စီရန်ရီကနေပုဂံဒေသကိုတိုက်ရိုက်လာနိုင်မယ်ဆိုရင်မြန်မာနိုင်ငံအတွက်လည်းခီးသွွားလုပ်ငန်းတွေတိုးတက်လာမယ်လို့မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတက်လွင်တို့ကပြောပါရယ
်အခုပုဂံဟိုပါဖက်ဖက်ပေါင်းမယ်ဆိုရင်လာမယ့်နှစ်မှာကျွန်တော်နှစ်တန်းလောက်ပုဂံဟိုလေ international airport နေကိုကသူကခွင့်ပြုထားပြီး student CIU process ကိုဆောင်ရွက်နေပြီဆိုတော့လေဒါတို့တို့အများကြီးတိုးတက်မှာပ
ါပကံနဲ့စီရီတရက်ခီးစဉ်ကိုတော့2018ဧပြီလလောက်မှာစတင်ပြေးဆွဲဖို့ရည်ရွယ်ထားပြီးလေရင်ပြေးဆွဲမဲ့အချိန်တွေတော့အတိအကျမတတ်မှတ်ရသေးဘူးလို့ဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်ခင်တန်းဝင်းကပြောပါတယ
်။ CRE နဲ့ပကံကမှာတို့မျိုး direct လေရင်တွေဆွဲတယ်ဆိုတာပထမဆုံးတော့ကျမတို့က regular charter flight အဆင့်လောက်ပဲရှိလို့နေချင်း schedule flight ဆွဲဖို့ကတော့လည်းနည်းချိန်တောင်းအောင်ပါပေါ့နော်။အော် regular charter flight ဆိုတော့ကျမတို့ tour operator တွေကနေပြောမှာဒီ airline ကြီးရဲ့ဆိုကျမတို့က charter ဆွဲပြီးမယ်ဆိုရင်အဆင့်နဲ့ကျမတို့အဆုံးစလုပ်ပါအောင်မယ်
။ပကံဒေတာကိုပြင်မခီးတဲ့လာရောက်လေပဲမှုဟာဆိုရင်မနစ်ကထက်ပို့ပြီးတော့7000ခန့်လုံးပို့တို့လာတယ်လို့လဲဒေါက်ခင်တန်းဝင်းကပြောပါတယ်။7ရာစုလောက်ထဲကရှေးဟောင်းလက်ရာတွေရှိတဲ့ပကံဒေတာကိုကုလသမဂ္ဂ UNESCO ရဲ့ကမ္ဘာအမွေအနေနဲ့စာရင်းဝင်ဖို့အတွက်အစိုးရကစူးစမ်းနေတာပဲဖြစ်ပါလေခင်ဗျာ။
ကိုကောင်းဆန်ဟိန်တင်ပြပို့ခဲ့တာပါရှင်အခုတော့တိတ်ပန်ဆိုင်ရာတင်လွာတဲ့ဘုတ်ကိုတင်ပြပေးပါမယ်တေတာယာတွေဖွဲ့စည်းတည်ရှိပုံကိုလှစ်လာဖို့အတွက်အ내ခရဗေဒပညာရှင်တွေဟာလွန်ခဲ့တဲ့နှစ်ပေါင်းတန်းထောင်ချီကအဖြစ်ပြက်တွေကိုပြောနိုင်မယ်အာကာသအတွင်းပိုင်းကထွက်ပေါ်လာတဲ့အလင်းနှင်းတွေကိုလှစ်လာကြပါတယ်အာကာသထဲကအမှုံမွားတွေနဲ့ကဘာမြေလေထုထဲမှာရှိတဲ့အခိုးအမွေတွေနဲ့မြို့ပြအလင်းရောင်တွေကြောင့်အာကာသကိုရှင်းရှင်းလင်းလင်းမမြင်နိုင်ပေမဲ့လို့အမေရိကန်အာကာသစူးစမ်းလှစ်လာရေးအေဂျင်စီ NASA မှာရှိတဲ့တိတ်ပန်ပညာရှင်တွေကတော့အစစ်မြင့်အနီအောက်ရောင်ကြီးသုံးအဝေးကြီးမံပြောင်းတွေကိုသုံးပြီးအာကာသထဲကတဲတာယာတွေကိုလှစ်လာနိုင်မဲ့နီလန်ရှာဖွေတွေ့ရှိခဲ့ပါတယ်ဒီအကြောင်း VOA သတင်းတောက် George Butte ရဲ့ပေးပို့ထားတဲ့သတင်းကိုမက်ကင်ပြူထွေးကတင်ပြထားပါတယ်ရှင
်အနီအောက်ရောင်ကြီးသုံးနဂတဗေဒလှစ်လာစောင့်ကြည့်ရင်းအတူကောက်ဆိုဖီယာလိုနာမည်ပေးထားတဲ့ယင်ဟာဘိုရင်948ကနေအသွင်ပြောင်းလိုက်တဲ့လေယာဉ်ဖြစ်ပြီးတော့ရှစ်ပေကျော်အချက်ရှိတဲ့အနီအောက်ရောင်ကြီးသုံးအဝေးကြီးမံပြောင်းကိုထည့်ဆောင်ထားတာပါဒီမံပြောင်းကတော့ကမ္ဘာပေါ်မှာလေရင်နဲ့တည်ယူတဲ့အကြီးဆုံးအဝေးကြီးမံပြောင်းဖြစ်ပါတယ်။ကန်ယူတဲ့အလင်းရောင်တွေတိမ်တွေနဲ့ဝေးကွာတဲ့ပစိဖိတ်သမုဒ္ဒရာအထက်ပင်4000လောက်အမြင့်မှာဒီရင်ကိုညဘက်ပြန်တန်းပြီးတော့ဒီရင်မှာတက်ဆင်ထားတဲ့အဝေးကြီးမံပြောင်းနဲ့ဂလက်ဆီလို့ခေါ်တဲ့ကြယ်တရာအစုဝေးတွေရဲ့ဗဟိုချက်လိုမျိုးဝေးကွာတဲ့အာကာသတွေကိုချိန်ရွယ်လေ့လာကြတာပါ။ဒီနေရာမှာအာကာသတွေကအမုံမွားတွေကမြင်ကွင်းကိုဖုံးကွယ်တာတွေရှိပေမဲ့လို့လည်းအနီအောက်ရောင်ကြီးသုံးအဝေးကြီးမံပြောင်းကနေအခုလိုအမကန်တက်ပုံတွေကိုမြင်ရနိုင်ပါတယ်။သိပ္ပညာရှင် Ryan Hamilton ကအခုလိုပြောပါတယ
် It took 12 and a half billion years for that light to travel from where it started to where we measured it.
စဖြစ်တဲ့နေရာကနေကျွန်တော်တို့စီကိုရောက်လာတဲ့အထိဒီအလင်းနဲ့ဟာနှစ်သန်းပေါင်း 12,500 ကြာခဲ့တာပါဒီလိုနှစ်သန်းပေါင်း 12,500 ရွေးရှားလာတဲ့အလင်းနှန်းကိုလေ့လာဖို့ရှစ်ပေကျော်ရှိတဲ့မှန်ပြောင်းတစ်ခုနဲ့လေးရင်စီးပြီးတော့လေ့လာနေကြတာကိုတွေးကြည့်ရတာကအထူးဆန်းတစ်ခုပါ
အဝေးကြီးမှန်ပြောင်းကိုကြည်လင်ပြက်သားနေအောင်တိုက်ထားတဲ့အစင်းမြင့်မှန်ပြောင်းနဲ့ကင်မရာတွေတက်ဆင်ထားတဲ့အပြင်ကိုပဲမှန်ပြောင်းကိုငြိမ်နေအောင်နဲ့ရှိသင့်တဲ့အေးဒက်ရဖို့အတွက်လုပ်ရတဲ့အခြေခံစနစ်တွေလည်းတက်ဆင်ထားပါတယ်။ဒီစီစဉ်ကိုကြီးကျက်သူ Eric Buckling ကအခုလိုပြောပါတယ
်။ We basically float the whole telescope. It's 10 metric tons.And
မှန်ပြောင်းကြီးတစ်ခုလုံးဟာသူ့လိုလိုလဲပတ်လှုပ်လှုပ်တာပါ metric တန်ချိန်10ရှိတဲ့မှန်ပြောင်းကြီးကိုသူ့လိုလိုလဲပတ်စီအောင်မော်တာတက်ထားပြီးမှန်မှန်ကန်ကန်ချိန်ရွယ်နိုင်အောင်ထိမ့်ပေးတဲ့ကိရိယာတွေပါပါတယ
်ကင်မရာတစ်ခုမှာမှန်ပြောင်းလဲတက်တယ်လို့မျိုးသတ်မှတ်ထားတဲ့မျက်နှာပြင်ပေါ်မှာကိရိယာအမျိုးမျိုးပြောင်းတက်လို့ရပါတယ
် We can see things like stars that are formingspecifics of dust and things like that in the universe a lot of dust
ကျန်တာရီစုဖွဲ့နေတာစကြဝဠာထဲမှာရှိတဲ့အရာတွေလို့တချို့အမှုံမွားတွေကိုကျွန်တော်တို့မြင်နိုင်ပါတယ်ဒီလေ့လာမှုမှာအမှုံမွားတွေအများကြီးလေ့လာရပါတယ်ကျန်တာရီငယ်တွေအခိုးအငွေ့ဝင်းကျင်တွေကျန်တာရီစုဝေးဖြစ်တည်နေတာတွေနဲ့တချို့သောကမ္ဘာလေထုဖွဲ့စည်းမှုတွေကိုတွေ့နေပါတယ
်အမေရိကန်နဲ့ဂျာမနီနိုင်ငံတွေကနက္ခတဗေဒပညာရှင်တွေအနေနဲ့ဆိုဖီယာလေ့လာစူးစမ်းရေးယာဉ်ပေါ်မှာသိပ္ပံဆိုင်ရာလေ့လာမှုတွေကိုလုပ်နိုင်ပါတယ်တခြားနိုင်ငံတွေကပညာရှင်တွေအနေနဲ့လည်းသူတို့နဲ့အတူပူးတွဲလေ့လာတာတွေလုပ်လို့ရပါတယ်program တွေကိုဆွဲရောက်မှာစီစဉ်သူ Eddie Zavala ကအခုလိုပြောပါတယ
် The results of the science investigation the data goes first to the
သိပ္ပံဆိုင်ရာစုံစမ်းတွေးရှိချက်တွေကိုဒီကြလာရောက်လေ့လာသူကိုအရင်ဆုံးပေးပါတယ်အဲ့ဒီလူဟာအချက်အလက်သုံးသပ်မှုနဲ့ထုတ်ပြန်တာတွေလုပ်ဖို့အချိန်တစ်ခုရပါတယ်အဲ့ဒီအတွက်အချိန်တစ်နှစ်လောက်ရပြီးတော့အဲ့ဒီနောက်မှာအချက်အလက်တွေကိုအများပြည်သူကိုတရားဝင်ထုတ်ပြန်ပေးပါတယ
် Sophia ဟာ NASA နဲ့ Germany အာကာသစင်တာတို့ပူးပေါင်းလှုပ်ဆောင်နေတဲ့စီမံကိန်းတစ်ခုဖြစ်ပါတယ်အမေရိကန်ကုမ္ပဏီတွေကအဝေးကြီးမှန်ပြောင်းကိုတက်ဆင်နိုင်ပေမဲ့ဒီအတွက်ထိန်းချုပ်စနစ်ပါတဲ့လေယာဉ်ကိုဖန်တီးပြီးတော့ဂျာမနီအာကာသစင်တာကအဝေးကြီးမှန်ပြောင်းကိုဖန်တီးတာဖြစ်ပါတယ်။အမေရိကန်ဘက်ကအပိုင်းကိုတော့အာကာသလေ့လာစုစမ်းရေးအဖွဲ့ University Space Research Association ကစီစဉ်လုပ်ဆောင်တာဖြစ်ပြီးတော့ဒီစီမံကိန်းကိုနောက်ဆယ်နှစ်တာလှုပ်သွားဖို့မျှော်လင့်ရပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းတောက်ကြနေည9နာရီကနေ10နာရီထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာရီဝဲအစီအစဉ်မှာတော့အမျိုးသမီးကဏ္ဍနဲ့သုရဆုံလင်အမေရိကကန်တခွင့်အစီအစဉ်တွေအပြင
်အဲ့ဒီနေမှာအမြန်လန်းဆိုတာပေါ်လာတယ်။လမ်းကကတ္တရာမဟုတ်ဘဲနဲ့ကွန်ကရစ်နဲ့ခင်းထားတယ်ခင်ဗျာ။လမ်းတွေဖြစ်တာလည်းပါတော့အရေးအဝါးသားလည်းမရှိဘူး။အဲ့တော့အပူချိန်မြင့်တယ်လို့တော့ထင်ပါတယ်။ဒီကျိုးကဓာတ်ရိုက်မောင်းတဲ့ခါမှာတာယာက
ဒါကတော့သိပ္ပံနဲ့နည်းပညာကဏ္ဍမှာအပြည့်စုံနားဆင်ကြရမှာပါ။အခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ကြရပါမယ်။နိုဝင်ဘာလ25ရက်နေ့ဟာအမျိုးသမီးများအဖို့အကျန်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့ဖြစ်ပါတယ်။အဲ့ဒီနေ့အထိမ်းအမှတ်ဖြစ်ကမ္ဘာတဝန်းအမျိုးသမီးများအဖို့အကျန်းဖက်မှုအမျိုးမျိုးတိုးလာနေပြီးဒီလိုမျိုးအကျန်းဖက်မှုပပျောက်ရေးအတွက်ဝိုင်းဝန်းဆောင်ရွက်ပေးဖို့အရေးကြီးတဲ့အကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာရောအမျိုးသမီးများအဖို့အကျန်းဖက်ခံရမှုအခြေအနေဘယ်လိုရှိသလဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ပြထားပါတယ်ရှင်။
Every woman and every girl has the right to a life free of violence. Yet this rupture of human rights occurs in a variety of ways
in the meantime link lay dai ha chan phat mu kin mae de bwa ma le thai pan kwet shi tin ja ba de da ba mae lu phwe si ma chan phat mu myo myo go chong twet ni ja ba de de lo lu khwin chou phaw mu re go thu thi phin sin yin nwan ba song aka kwe mae song du re khan ni ja ara phit ba de
အဲ့ဒါကတော့ November 25ရက်နေ့မှာချက်ရောက်တဲ့အမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့ထိမ့်မှတ်ဖြစ်ကုလသမဂ္ဂအထွေထွေမှုချုပ် Antonio Guterres ကပြောကြားခဲ့တာပါ။ဒါအပြင်ကမ္ဘာတစ်ဖက်မှာအမျိုးသမီး3ဦးကြာစီမှာတဦးထက်မကဟာသူတို့ဘဝမှာအနည်းဆုံးတစ်ချိန်အကြမ်းဖက်မှုကိုရင်ဆိုင်နေကြရတယ်။အမျိုးသမီးတန်း950လို့ဟာ16နှစ်မတိုင်မီအိမ်တောင်ချခံနေရတယ်လို့လည်းအထွေထွေမှုချုပ်ကထောက်ပြခဲ့ပါတယ်။မြူးသမီးခွင့်ရေးလှူရှားသူတွေပြစ်မှတ်ထားချင်းချောက်ခံရတဲ့နှုံတာဟာလေထိတ်လန့်စရာကောင်းအောင်များနေပြီးနိုင်ငံရေးမှာပါဝင်လှူရှားတဲ့အမျိုးသမီးတွေလည်းအကြမ်းဖက်ခံနေကြရတဲ့အတွက်အမျိုးသမီးတွေနိုင်ငံရေးလူမှုရေးစီးပွားရေးနဲ့ယဉ်ကျေးမှုပိုင်းဆိုင်ရာအခွင့်အရေးတွေမှာတိုးတက်မှုတွေရရှိဖို့ကြိုးပမ်းရမှာအဟန့်တားဖြစ်စေတယ်လို့မစ္စတာဂူတာရက်စ်ကထောက်ပြခဲ့ပါတယ်။ဒါအပြင်ပြည်ပခဒေသတွေမှာအမျိုးသမီးတွေပေါ်လိင်ပိုင်းဆိုင်ရာစော်ကားမှုတွေလျော့သွားတဲ့လက္ခဏာကိုလည်းမတွေ့ရဘူးလို့အတွေးမှုချုပ်ကထောက်ပြခဲ့ပါတယ်။ဒီအခါနောက်မှာပဲကုလသမဂ္ဂလက်ထောက်အတွေးမှုချုပ်လည်းဖြစ်ကုလသမဂ္ဂအမျိုးသမီးများဆိုင်ရာအမှုဆောင်ဒါရိုက်တာလည်းဖြစ်တဲ့တောင်အာဖရိကနိုင်ငံသူဖွမ်ဇီလီမလန်ဘိုငွန်ကန်ကခဏိကဘာမှာအမျိုးသမီးတွေမိန်းကလေးတွေရင်ဆိုင်နေရတဲ့အကြမ်းဖက်မှုအကြောင်းတွေကိုသူမိကွန်မှာထောက်ပြခဲ့ပါတယ်
။ The missing adolescent trafficked girl who is a sex slave. The little girl who moves from tent to tent after being married to an older man.
ပြောက်ဆုံးနေတဲ့ဆေကျော်တဲ့အမျိုးသမီးငယ်လေးတွေလိင်လုံငါမှာအခိုင်ခံနေကြရတာ IDB စခန်းတွေမှာတနည်းအားကနေတနည်းအားအပြောင်းခံရပြီးသူ့အဖိုးသူ့အဖေရွယ်လောက်ရှိတဲ့သူနဲ့ပေါင်းသင်းနေထိုင်နေရရှာတဲ့မိန်းကလေးတွေရိုးရာဒလေရောက်လိင်အင်္ဂါလှိဖြတ်ခံရတဲ့မိန်းကလေးငယ်တွေအင်းဒီကနောက်ွယ်မှာသူတို့ပေါင်းတင်းနေထိုင်တဲ့အမျိုးသားတွေရဲ့ရိုက်နှက်မှုခံရတဲ့အမျိုးသမီးတွေအမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေချိမ့်ချောက်ခံကြရတာအသက်ခံကြရတာလုပ်ငန်းခွင်တွေမှာအချီးကဲတွေခုတ်လုပ်ဖို့ကံပဲ့တွေကကာအိန္ဒိယပြပြအောင်နှောက်ရှက်ကြတာအနိုင်ကျင့်ခံကြရတဲ့အမျိုးသမီးတွေအဆရှိတဲ့အကြမ်းဖက်မှုတွေကတော့စီးရင်မဆုံးနိုင်တော့ပါဘူးလို့မစ်ငွန်ကန်းကပြောကြားသွားတာဖြစ်ပါတယ်မြန်မာပြည်ပေါ်အကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့ရဲ့ဆောင်ပုဒ်ကတော့ Leave No One Behind အကြမ်းဖက်မှုပပျောက်ရေးမှာဘယ်အမျိုးသမီးနဲ့မိန်းကလေးကိုမှချမ်းမထားဘူးဆိုတာပါပဲ။ဒါအပြင်ဒီနှစ်နိုင်ငံတကာနေ့ရဲ့လှူရှားမှုကတော့ #OrangeTheWorld ဆိုတဲ့ကဘာကိုလီမော်ယောင်လွှမ်းစီရမယ်ဆိုတဲ့လှူရှားမှုပဲဖြစ်ပါတယ်။ ီတင်ဂေတာနဲ့ပတ်သက်လို့ Miss Nganga
We shine today the color orange which is symbolic which illuminates the bright future we wish for every girl
မလို့ဒီကနေ့လီမိုယန်ကိုမိမောင်းထုတ်ပြရခြင်းကတော့မင်းကလေးတိုင်းအမျိုးသမီးတိုင်းရဲ့တောက်ပတဲ့အနာဂတ်ကိုကိုစားပြုလို့တဲ့အတွက်ဖြစ်ပါတယ်အမျိုးသမီးအားလုံးအကျန်းဖက်မှုကင်းတဲ့ဘဝမှာနေထိုင်ရေးပဲဖြစ်ပါတယ်လို့ Miss Ngungan ကပြောသွားတာဖြစ်ပါတယ်အမျိုးသမီးများအကျန်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့မှာကုလသမဂ္ဂအတွင်းမှုချုပ်ထောက်ပြခဲ့တယ်လို့အမျိုးသမီးခွင့်ရေးလှုပ်ရှားသူတွေချင်းချောက်ခံနေရတာကလည်းစိုးရင်စရာတစ်မျိုးဖြစ်ပါတယ်ဒီလိုအမျိုးသမီးရေးလှုပ်ရှားသူတွေပေါ်အကျန်းဖက်မှုတွေမြန်မာနိုင်ငံမှာရောရှိပါသလား Triangle Women အဖွဲ့ကိုမတည်သူမခင်လေးကိုမေးကြည့်ခဲ့ပါတယ
်ကျွန်တော်တို့2013ကနေစပြီးတော့ဒီအမျိုးသားရေးပေါ့နော်အစွန်းရောက်တဲ့ယူဆမျိုးတွေနည်းနည်းလေးခေါင်းထောင်လာတွေ့ရတယ်အဲ့ဒီအချိန်မှာပဲကျွန်တော်တို့ဒီအမျိုးသမီးတွေပေါ့ကိုဟိုကောက်ွယ်ပေးရဲဆိုတဲ့ဟိုယူဆနဲ့ဥပဒေလေးခုပေါ့နော်ကျွန်တော်တို့အားလုံးပြီးကြရတော့မျိုးဆောင်ဥပဒေလို့ခေါ်တဲ့ဥပဒေလေးခုပြဋ္ဌာန်းဖို့အကျိုးသားကြရဲပေါ့အရင်ဆေးရလက်ချက်ကအဲ့ဒါကိုကျမတို့ကကျမအစ်လေးဗုဒ္ဓဘာသာမြေမီးပြောင်းနေနေဒါကိုရှေ့ဆုံးကနေပြီးတော့ကျမတို့ကန့်ကွက်ခဲ့တယ်ဒီဥပဒေမပြဋ္ဌာန်းဖို့အတွက်အရင်ကဒီပြောင်းလဲကြံခံခွင့်ပြုသုတေရဲ့အဖွဲ့ရဲ့အစိုးရအဖွဲ့ကိုကျမတို့ထွက်တော်လေးကိုသွားပြီးပြောခဲ့တဲ့အတွက်အဲ့ဒီခြားဘက်ကဒီဟာကိုဥပဒေပြုကြီးအတွက်အဲစီယုံဆုံးတော်လေးစီစီရဲ့ချင်းချောင်းမှုတွေအတက်အန်တွေပြပြအောင်ပေါ့နော်ချင်းချောင်းမှုတွေကျမတို့ထားမျိုးတွေကိုပေါ့ဖုန်းကောတွေကတဆင့် message ပို့တာတဆင် facebook ကတဆင်အပြင်မှာလည်းကျမတို့ရဲ့ပုံတွေကိုပန်းတိုင်းနေနဲ့ထုတ်ပြီးတော့တချို့နေရာတွေမှာကတ်တာမျိုးကတဆင်ဓာတ်တွေကိုကြုံရတယ
်မြို့မိမြတ်ပေါ်အကျန်းဖက်မှုနောက်တစ်မျိုးကတော့အင်ဒွေးအကျန်းဖက်မှုပဲဖြစ်ပါတယ်ဒါနဲ့ပတ်သက်လို့ရခိုင်တိုင်းရင်းသူမှအေးသီရီကျော်ရဲ့အမြင်ကတော့
ကျမတို့ပေါ့နော်ရေပြတ်ထင်ထားကြတာအင်ဒွေးအကျန်းဖက်မှုဆိုတာပေါ့နော်ဒီဆင်းရဲတဲ့သူတွေမှာပဲဖြစ်တယ်ပြီးလို့ရှိရင်အရက်တောက်တယ်မူးလို့ဖြစ်တယ်အဲ့လိုမျိုးတွေဆိုပြီးတော့ရေပြတ်သတ်မှတ်ထားကြပါတယ်ဒါပေမဲ့ဒီအကျန်းဖက်မှုတွေကပေါ့နော်အလွှာတိုင်းမှာဖြစ်နေတယ်ဆိုတော့ဟာတွေကိုကျမတို့တွေ့မြင်ခဲ့ရပါတယ်တမခံရတဲ့အကြောင်းရင်းကတော့များသောအားဖြင့်ကတော့ဒီအမျိုးသမီးတွေကပေါ့နော်စိတ်ပိတ်ဆိုင်ရာရမှီခုံမှုတွေရှိတယ်ငွေကြေးပိတ်ဆိုင်ရာရမှီခုံနေရတာတွေရှိတယ်ဆိုတော့အဲ့နှစ်ခုလုံးကအကျန်းဖက်မှုကိုဖြစ်ပွားစေတဲ့အကြောင်းရင်းတွေလည်းဖြစ်ပါတယ်များသောအားဖြင့်ကတော့ဒီအမျိုးသမီးတွေကပေါ့နော်သူတို့အကျန်းဖက်ခံရတာကိုပုံမှန်အားဖြင့်ကတော့မပြောဘူးဆိုတော့တော်တော်လေးအခြေအနေဆိုးလာပြီဆိုလို့ရှိရင်တော့ပေါ့နော်သူတို့ဟိုအဖြစ်အပျက်တွေဟိုသူတို့ရဲ့တငယ်ချင်းကိုပြောပြမယ်အော်သူတို့အကူအညီတောင်းခံတဲ့သူတို့မှာအကူရတဲ့သူတယောက်ယောက်ရှိတယ်အဲ့အဲ့လိုမျိုးလေးတွေရှိပါတယ်ရှင်ဒီအကျန်းဖက်ခံရတဲ့အမျိုးသမီးတွေကအများသောအားဖြင့်ကဗုဒ္ဓဘာသာတွေများတယ်ဆိုတော့သူကဗုဒ္ဓဘာသာရဲ့အနှစ်သာရအရာလည်းဒီလိုမျိုးခံရတယ်ဆိုတာအရင်ဘဝကဝေကျေးပါလာလို့ပေါ့နော်ဟိုဘယ်တက်နိုင်မလဲပေါ့နော်ဒီဘဝမှာတော့ဖြစ်ပြီးသွားပြီဟိုဝေကျေးဆက်ဖို့ကံပါလာတဲ့နေမှာအဲ့လိုမျိုးပေါ့နော်တချို့တွေကလည်းမိမိကိုယ်ကိုမိမိသူတို့ကိုသူတို့စိတ်ဖြေတာပေါ့နော်အဲ့အဲ့လိုမျိုးလေးတွေလည်းသူတို့ကိုယ့်ဘာကိုယ်ရင်ဆိုင်ဖြစ်ရှင်းကြတယ်ပေါ့နော်အိမ်တွင်းမှုအကြောင်းရင်းဖြစ်ရခြင်းအကြောင်းရင်းတွေကအမျိုးသားရဲ့ ownership ပေါ့နော်အမျိုးသားကအိမ်ထောင်ပြုတ်လိုက်ပြီဆိုတာနဲ့ဒီအမျိုးသမီးကိုငါပိုင်တယ်ငါလုပ်ချင်တယ်လို့လုပ်လို့ရတယ်ဆိုတော့အဓိကအမျိုးသားတွေမှာဖြစ်ပေါ်တဲ့အစိတ်ပေါ့နော်အဲ့ဒီကစတယ်လို့ထင်တာပဲအဲ့ဒါကတော့အဓိကပင်မအရှင်အမြစ်ပေါ့နော်ဆိုတော့နောက်တခြားဒီငွေကြီးအရာဟိုပို့ပြီးတော့ဟိုငွေငွေရှာတဲ့သူဆိုတော့ power ပို့ရှိတယ်အဲ့လိုမျိုးပေါ့နော်ဆိုတော့ပြောရမယ်ဆိုလို့ရှိရင်လင်းနဲ့မရကြတဲ့မှာတယောက်ကပါဝါပူကြီးရဲ့နောက်တစ်ယောက်ကပါဝါမရှိဘူးအဲ့ဒီပါဝါကို abuse လုပ်တာပေါ့နော်အလွဲသုံးစားလုပ်တယ်အဲ့ဒီအချိန်မှာတော့ဒီအိမ်တွင်းရဲ့အကျန်းဖက်မှုတွေကပေါ်လာတာပေါ့နော
်မြို့မိများပေါ်အကျန်းဖက်မှုအမျိုးမျိုးရှိရမှာလိမ်ပိုင်းဆိုင်ရာအကျန်းဖက်မှုကတော့အဆိုးဆုံးလို့ဆိုရမှာပါရခိုင်ပြည်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကအာဆာရိုဟင်ဂျာအကျန်းဖက်တိုက်ခိုက်မှုကိုတုံ့ပြန်တဲ့နေနဲ့မြန်မာလူကြုံရေးတပ်တွေကနေမြေရှင်းလင်းရေးလုပ်ခဲ့ရမှာရွာရီကူမိရှုမြို့သမီးတွေပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်ခဲ့တာရှိတယ်လို့ Amnesty International အဖွဲ့ကြီးကမကြာမီကထောက်ပြခဲ့တာရှိပါတယ်။ရှင်းနေမှာပဲမြန်မာစစ်တပ်နဲ့တိုင်းရင်းလက်နက်ကိုင်တွေတိုက်ခိုက်နေတဲ့ကချင်နဲ့ရှမ်းပြည်နယ်မှာရောအခြေအနေကဘယ်လိုရှိပါသလဲ။ဒီဝဲမြို့သမီးများအဖွဲ့ချုပ်ကမဲဆုစုစွေကတော့ WLP ကမြို့သမီးများအဖွဲ့ချုပ်မြန်မာနိုင်ငံက Policy ရေးရာမှုဆောင်အဖွဲ့ဝင်တဦးဖြစ်ပါတယ်။သူရဲ့ပြောကြားချက်နဲ့တူဒီသတင်းပိုင်ရဲ့မြို့သူများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင
်စစ်ပြည်ပခါချင်းတဲ့နေရာအထူးသဖြင့်ဒီရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေမှာဒီ အမျိုးသမီးများပေါ့ကျန်းဖတ်မှုသူတို့ပြည့်လေးပန်းဆိုင်ရာဒီအာနာပိုင်တွေကျူးလွန်တဲ့အမှုပေါ့နော်အဲ့ဒီထဲမှာတော့ဒီအာနာပိုင်ဆိုပြောရတဲ့နေရာမှာစစ်တပ်ပါတယ်ရဲပါတယ်ဒီခုဆိုရရဲ့အာနာရှိတဲ့လူတွေကနေပြီးတော့ကျူးလွန်တဲ့အမှု60ကျော်ကျွန်မတို့စစ်တမ်းကောက်ယူမှုတွေထုတ်ဟိုချက်လက်စုဆောင်မှုတွေကျွန်မတို့ရရှိခဲ့တယ်အဲ့ဒီထဲမှာတော့လေးပန်းဆိုင်ရာဆော်ကားတဲ့အမှုငါမှုကိုတော့ဂျက်သားဆိုရမှာဟိုတရားဒီခွဲရခဲ့တာကိုကျွန်မတို့တွေ့ရတယ်ပေါ့နော်ဂျန်နဲ့85မှုကတော့ဒီလှန်ဝေးနေသေးတယ်ဒီကတော့ဒီစတက်ကရက်ဘက်ကိုလာပြီးတော့မှလေးပန်းဆိုင်ရာစော်ကားတာပဲဖြစ်ဖြစ်ဒီတက် OA စီစီတွေကိုဒီတက်သွားတာပဲဖြစ်ဖြစ်တကယ်တမ်းကျတော့ဒီ2008ဖက်စီပုံကအတားအဆီးကြီးကြီးမားမားဖြစ်တယ်နောက်တစ်ခုကသူတို့ကိုသွားပြီးတော့တိုင်တန်းဖို့ဆိုရင်လေဒီတိုင်တန်းတဲ့နေရာမှာပြည်သူတွေကနေပြီးတော့မှသွားတိုင်ဖို့တောင်မှနေရာကတော်အင်မတန်မှခရင်ပါတယ်ဒီပေရယူဘုံဘက်မှာလည်းတတိယရောက်မရှိတဲ့အတွက်ဒါ impunity ဖြစ်နေတာပေါ့နော်သူသက်ပြစ်ဒီစစ်ဖြစ်နေသေးတဲ့နိုင်ငံဆိုတော့ပုံပြီးတော့မှဒီတရားဥပဒေစိုးမိုးမှုကိုလက်လမ်းမမီတဲ့အတွက်ကြောင့်မို့လို့ပြည်လက်နေသားနေအမျိုးသမီးတွေရာဒါကိုပုံပြီးတော့မှခါးစည်းခံစားရတော့ကျွန်တော်တို့တွေ့ရတယ်ပေါ့နော
်အပစင်တင်ဆက်ပေးတဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။အခုတော့သူရဆုံလင်အမေရိကန်တခွင်အစီအစဉ်လှည့်ပါဒီတစ်ပတ်မှာတော့အမေရိကန်တို့ရဲ့နှစ်ကုန်ပိုင်းအားလရဲ့ပွဲတော်တွေအကြောင်းကိုအောင်တင်ဆက်ပေးထားပါတယ်ရှင
်။နိုဝင်ဘာလကုန်ဒီဇင်ဘာလစန်းချိန်ကစလို့နှစ်ကုန်ချိန်ထိဟာအမေရိကန်ပြည်အောင်စုနဲ့အနောက်နိုင်ငံတွေအတက်တော့အားလေရရှိကာလအဖြစ်အလုံးကအတိမတ်ပြုထားတာပါနိုဝင်ဘာလ23ရက်နေ့ဟာကျေးဇူးတော်နေ့ဖြစ်သလိုနိုဝင်ဘာ24ရက်နေ့ဟာဆိုရင်လေဈေးဝယ်လို့ကောင်းတဲ့ Black Friday နေ့အဖြစ်သတ်မှတ်ထားပါတယ်ဒီလိုအချိန်တွေကနေစတင်လိုက်တဲ့အားလေရနဲ့ရုံပေးရက်တွေဒါအပြင် Christmas နဲ့နှစ်သစ်ကူအတွက်ကြိုတင်ပြင်ဆင်ကြတဲ့ပွဲလမ်းတွေနဲ့အစီကားနေတာကြောင့်အချိန်ကုန်မြန်တဲ့ကာလလို့လည်းပြောလို့ရပါတယ်နိုဝင်ဘာလ20ရက်နေ့တုန်းကတော့အိမ်မီရာအတွက်ခရစ်စမတ်သစ်ပင်ကိုမျက်နှာကောင်ဆွဲတဲ့မြင်ရထားနဲ့ပို့ဆောင်ပေးခဲ့ပါတယ်။အဲ့ဒီခရစ်စမတ်သစ်ပင်ကိုသမရဂရောမလာနီယာထရမ့်နဲ့တာဘာရွန်နုကတီးဝိုင်းနဲ့အတူကျူစူခဲ့ကြပါတယ်။ဒီနေ့အတွက်ခရစ်စမတ်သစ်ပင်ကိုဝစ်ကွန်ဆင်ပြည်နယ်ကချက်မန်မိသားစုကပေးပို့ခဲ့တာဖြစ်ပြီးအင်ဗီရိုရဲ့အပြာရောင်ခန်းမမှာထားရှိမှာပါ1998ခုနှစ်နဲ့2003ခုနှစ်တွေတုန်းကလည်းချက်မန်မိသားစုဟာအင်ဗီရိုအတွက်ခရစ်စမတ်သစ်ပင်ပေးပို့ခွင့်ရခဲ့ပါတယ်အမျိုးသားခရစ်စမတ်သစ်ပင်အသင်းကြီးကနေကျင်းပတဲ့အခုနှစ်အတွက်သစ်ပင်ပြိုင်ပွဲမှာအနိုင်ရတဲ့သူတွေအနေနဲ့အင်ဗီရိုမှာအခုလိုလက်ဆောင်လာရောက်ပေးခွင့်ရတာလည်းဖြစ်ပြီးဒီအစဉ်လာကို1966ခုနှစ်ကတည်းကစတင်လာခဲ့တာပါဒေတာရင်းခရစ်စမတ်သစ်ပင်ပြိုင်ပွဲတွေမှာအနိုင်ရတဲ့သူတွေအနေနဲ့နိုင်ငံအဆင့်ပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်ပြီးအနိုင်ရသူဟာအခုလိုလက်ဆောင်ပေးခွင့်ရတာလည်းဖြစ်ပါတယ်သမ္မတဒေါ်နယ်ထရမ့်ကနိုဝင်ဘာလ23ရက်နေ့ကိုကျေးဇူးတော်နေ့အဖြစ်ကြေညာခဲ့ပြီးအဲ့ဒီနေ့မှာမိသားစုတွေနဲ့အတူပြန်ဆောင်စည်းပြီးဆုတောင်းမေတ္တာပို့ကြဖို့ကြေညာချက်ထုတ်ပြောဆိုပါရယ်နိုဝင်ဘာ21ရက်နေ့အင်္ဂါနေ့တုန်းကတော့သမရဟာအင်ဗီရိုနှင်းစီဥယျာဉ်မှာအမေရိကန်သမရအဆက်ဆက်ဆောင်ရွက်လာခဲ့တဲ့အင်ဗီရိုကျက်စင်လှုပ်ပွဲအခမ်းအနားကျင်းပခဲ့ပါတယ်
။ Drumstick you are hereby pardoned.
အဲ့ဒီခန်းနာမှာမင်းနီဆိုတာပြည်နယ်ကကျက်စင်မွေးတဲ့ချမ်းမှာကြီးပင်းလာတဲ့ Wishbone နဲ့ Drumstick လို့အမည်ပေးထားတဲ့6လသားအရွယ်ကျက်စင်နှစ်ကောင်ကိုဘေးမဲ့လှုပ်ပေးခဲ့ပါတယ်။36ပေါင်4တဲ့ wishbone နဲ့48ပေါင4တဲ့ drumstick ကျက်စင်နှစ်ကောင်ကို virginia တက္ကသိုလ်ကိုပို့ဆောင်ပြီးမွေးမြူစေမှာပါကျက်စင်ပေးမဲ့လှုပ်ပွဲကျင်းပလာတာဒီနှစ်မှာနှစ်80ပြည့်ပါပြီသမရနဲ့မိသားစုဟာကျက်စင်တွေလှူဒန်းပြီးတဲ့နောက် florida ပြည်နယ်ကမာယီလာကူအပန်းဖြေဆိုင်မှာကျေးဇူးတော်နေ့အားလည်းနေထိုင်ခဲ့ပါတယ်တကယ်တော့သမရ Abraham Lincoln ကကျက်စင်တကောင်ကိုဘေးမဲ့ပေးခဲ့တာကနေနောက်ပိုင်းမှာကျက်စင်ဘေးမဲ့လှုပ်ပွဲစတာလို့လဲဆိုကြပါတယ်အင်ဗီရိုဆိုင်ရာတမိုင်းအဖွဲ့အကြီးအကဲအက်ဒဝတ်လန်ဂယ်ကနောက်ကျောင်းရာဇဝင်ကိုအခုလိုရှင်းပြပါရယ
် He had a son named Tad
သမရမှာ Tag လို့ခေါ်တဲ့သားတစ်ယောက်ရှိပြီးတော့1864ခုနှစ်မဲပေးရမယ့်အချိန်တုန်းကမဲပေးုံနာမှာသူမွေးထားတဲ့ကျက်စင်နဲ့အတူကစားနေခဲ့ပါတယ်အဲ့ဒါကသမရလင်ကွန်းကအဲ့ဒီနာမှာဘာလို့ကစားနေလဲလို့မေးပြီးဒီကျက်စင်ကမဲပေးခြင်းလို့လားလို့ပြောခဲ့ပါတယ်
ဲ့ဒါနဲ့ Ted ကလည်းသူ့ကျက်စင်ကတိတ်ငယ်တဲ့အတွဲမဲပေးလို့မရဘူးလို့ပြန်ဖြေခဲ့ပါတယ်အဲ့ဒီအချိန်ကလေးကကျက်စင်ပေးမယ်လွတ်တဲ့အစဉ်အလာစတင်ခဲ့တယ်လို့ Langell ကပြောပါတယ
် Therefore Abraham Lincoln pardoned this turkey
အဲ့ဒါနဲ့ပဲ Abraham Lincoln ကအဲ့ဒီကျက်စင်လေးကိုဘေးမဲ့ပေးခဲ့ပြီးတော့ကျေးဇူးတော်နေ့မှာအသက်ခံရမယ့်ဘေးကနေကယ်တင်ခဲ့ပါတယ်
1940ပြည့်နှစ်တွေမှာသမ္မတ Harry Truman ကလည်းကျေးဇူးတော်နဲ့အထိမ်းအမှတ်အနေနဲ့ကျက်စင်တွေကိုဘေးမဲ့ပေးခဲ့ပါတယ်။အဲဒီနောက်အနည်း20ကျော်တဲ့အချိန်သမ္မတ John F. Kennedy လက်ထက်မှာတော့အင်မီရိုကိုပေးပို့တဲ့ကျက်စင်တစ်ကောင်ကိုဘေးမဲ့လွှတ်ပေးတဲ့အခမ်းအနားကိုတေချာမှတ်တမ်းတင်ထိုင်ခဲ့ပါတယ်။သမ္မတ Kennedy ကအဲဒီကျက်စင်ကိုမစားဘဲဘေးမဲ့ပေးခဲ့တာလို့ Langell ကပြောပါတယ
်။ We know that John F. Kennedy definitely began.
ကျွန်တော်တို့သိသလောက်တော့သမ္မတကနေဒီလက်ထက်မှာအခုဒလေထုံးစံကိုစခဲ့တာဖြစ်ပြီးအခုချိန်ထိရှိနေတာပါ
။နှစ်စင်ဘေးမဲ့လွတ်တဲ့ကျက်စင်တွေကိုအမျိုးသားကျက်စင်အဖွဲ့ကအင်ဂျီရိုကိုပို့ပေးပါတယ်။ပထမဆုံးလူလူတက်ရောက်တဲ့ကျက်စင်ဘေးမဲ့လွတ်ပွဲနဲ့ပတ်သက်ပြီးလန်ဂယ်ကအခုလိုရှင်းပြပါတယ်
။ There's been an official White House turkey reception ceremony.
သမ္မတ Harry Truman လက်ထက်ကစပြီးတော့အများပြည်သူပါဝင်ကြည့်ရှုနိုင်တဲ့အင်ဖြူရောကျက်စင်လွတ်ပွဲကိုကျင်းပခဲ့တာပါ။
အဲ့ဒီလိုပေးမဲ့ပေးတဲ့ကျက်စင်တွေကိုတော့နီးစပ်ရာမွေးမြူရေးခြံတွေကိုပို့ပြီးထိန်းချောင်းစေခဲ့ပါတယ်အခုအခါမှာတော့သမရရဲ့လက်ဆောင်အနေနဲ့လည်းတခြားနေရာတွေပြည်နယ်တွေကိုပေးပို့မွေးမြူစေခဲ့ပါတယ်အခုလိုကျက်စင်ပေးမဲ့လှုပ်ပွဲအခမ်းအနားတွေကိုတော့ကျေးဇူးတော်နဲ့မတိုင်ခင်ရပိုင်းလေးအတွင်းမှာကျင်းပလေးရှိပါတယ်
Chastens and hastens his will to make known. The wicked oppressing now cease from distressing. Sing praises to his name, he forgets not his own. Beside us to guide us, our God with us joining, ordaining, maintaining his kingdom divine.So from the beginning, the fight we were winning, the Lord was at our side, the glory be mine.
Porunga ro, Jesu ro ni ani ne ma hou te be, Uyoppa ga ni America tech ko sa pi ro, shwe pyaung che cha ni thain tu ri ha, aku Massachusetts pi ne plat mawk ma 1622 khu ne ka kaot te sa pwe ani ne sa tin mi jin ba kha da ba.ဒီနောက်မိုးကောင်တဲ့အချိန်မှာမိုးရွာသွန်းခဲ့တာကိုကျေးဇူးတင်တာကြောင့်1623ခုနှစ်မှာတော့ကျေးဇူးတော်နဲ့ဆိုပြီးတော့စတင်ကျင်းပပါရယ်ဒါပေမဲ့လည်းအစောပိုင်းကနေရာဒေသမတူပဲကျင်းပကြတာဖြစ်တဲ့အတွက်ရက်တိတိကျကျသတ်မှတ်ပြီးကျင်းပတာမျိုးမရှိတာကြောင့်တချို့နေရာတွေမှာကျေးဇူးတော်နေ့ကိုတစ်ချိန်မကတော့ကျင်းပကြပါရယ်ဒါကြောင့်1989ခုနှစ်နိုဝင်ဘာလ26ရက်နေ့ကိုကျေးဇူးတော်နေ့အဖြစ်အမေရိကန်သမ္မတ George Washington ကသတ်မှတ်ခဲ့ပါရယ်အဲ့နောက်ကျေးဇူးတော်နေ့ကိုနိုင်ငံအားလိုက်ရဲ့အဖြစ်သတ်မှတ်ဖို့အမေရိကန်စာရေးဆရာမဆေရာဂျိုးဇက်ဟေးဟာနှစ်30နီးပါးကြာလှုပ်ရှားဆောင်ရွက်ခဲ့ပါတယ်။1863ခုနှစ်မှာတော့အမေရိကန်သမ္မတအေဘရာဟမ်လင်ကွန်ဟာနိုဝင်ဘာလအတွင်းနောက်ဆုံးကြာသပတေးနေ့ကိုကျေးဇူးတော်နေ့အဖြစ်ပြင်ဆင်သတ်မှတ်ခဲ့ပါတယ်။ကျေးဇူးတော်နေ့အပြီးနောက်တရက်တောက်ကြနေ့ဟာဈေးဝယ်သူတွေအကြိုက် Black Friday နေ့ဖြစ်ပါတယ်။အမေရိကမှာဈေးဝယ်မှုဝါသနာပါသူတွေအတွက်တော့ Black Friday နေ့ဆိုတာဈေးဝယ်လို့ကောင်းတဲ့ရက်တည်းဖြစ်ပါတယ်။1960လောက်ကနေစပြီးကျေးဇူးတော်နေ့အပြီးနောက်တရက်ကို Black Friday နေ့အဖြစ်အားလုံးကသတ်မှတ်ထားကြတာပါ။ Christmas အတွက်လက်ဆောင်ပစ္စည်းတွေကိုလည်းဒီချိန်လေးကနေရှားပြီးဝယ်ဆွကြတဲ့သူတွေလည်းရှိပါတယ်။အားလည်းရရှိအစဈေးဝယ်ရသည်မှာတချို့ပစ္စည်းတွေဆိုရင်ဈေးထက်ဝက်လောက်ချရောင်းတာကြောင့်အဲ့ဒီနေ့မှာဆိုရင်နေရာတကာမှာဈေးဝယ်သူတွေနဲ့စီကားနေပါတယ်။
သူရဆုံးလင်အမေရိကန်တခွင်အစည်းအဝေးကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင
်ဗီအိုမြန်မာပိုင်းရုပ်မြင်သံကြားအစည်းအဝေးကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင် သတင်းဆောင်မတွေတွေးဆမေးမြန်းကန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့သိပ္ပံနဲ့ဤပညာအစီအစဉ်လှည့်ရောက်ပါပြီဒေါက်ခင်မျိုးသက်တင်ဆက်ပေးထားပါတယ်ရှင်
နိုင်ငံတကာသက်မဆန်မပြည့်မီတဲ့ရန်ကုန်မန္တလေးအမြန်လမ်းမကြီးမှာတွေ့ရတဲ့အားနည်းချက်တွေနဲ့ဒီအားနည်းချက်တွေကိုအစိုးရဘက်ကဘာတွေလုပ်ပေးနေလဲဆိုတာကိုအမြန်လမ်းကိုအမြဲတမ်းပြီးသွားလာနေသူကိုနီလင်းဖြိုးကပြောပြပေးပါပါအကျဉ်း28ပေရှိတဲ့ကွန်ကရစ်နှစ်လွှာနဲ့ခင်းထားတဲ့ဒီအမြန်လမ်းမကြီးမှာအောက်အလွှာက6လမ်းမအပေါ်အလွှာကတပေထူပြီးတန်ချိန်80လောက်လေးတဲ့ရင်တွေဖြတ်တန်းမှုကိုခံနိုင်ရရှိပါတယ်ဒရာပေါင်း1300ကျော်ရှိပြီးထရက်ကားတွေမောင်းခွင့်မပြုတဲ့ဒီအမြန်လမ်းမှာလူစီးကားတွေအတွက်သတ်မှတ်ထားတဲ့နှုန်းကကီလိုမီတာ100ပါဒီလမ်းမကြီးစပြီးဖွင့်ချိန်မှာကားမောင်းသူတွေကြုံရတဲ့အခက်အခဲကဘာပါလဲ
ဟိုဆက်တာနှစ်တွေမှာကားတွေလည်းရှားတယ်နော်ဘုမလေးကတော့တာယာလဲတဲ့အခါမှာကျွန်တော်တို့ဒီကလူတွေတာယာဒိတ်ကိုဖတ်ရတယ်ဆိုတော့သဘောတရားကိုမသိကြဘူးကဟိုကျွန်တော်တို့ကိုယ်တိုင်လည်းမသိကြဘူးကဟိုစောစောပိုင်းနှစ်တွေမှာအဲ့ဒီမှာအမြန်လမ်းဆိုတော့ပေါ်လာတယ်လမ်းကကတ္တရာမဟုတ်ဘဲနဲ့ကွန်ကရစ်နဲ့ခင်းထားတယ်ကလမ်းတစ်ဖြစ်တာလည်းပါတော့အရေးအဝါးသားလည်းမရှိဘူးအဲ့တော့အပူချိန်မြင့်တယ်လို့တော့ထင်ပါတယ်တချို့ကဓာတ်ိုက်မောင်းတဲ့အခါမှာတာယာကအားနေရတယ်တွေ့ရင်တာယာပွင့်သွားတာလို့ရှိပါတယ်ကအဲ့လိုဖြစ်ပါများလားအဲ့ခါမှာလူတွေကနောက်ပိုင်းမှာတာယာဝင်အဲ့လိုဒိတ်ဖတ်ရတယ်ဆိုတဲ့ဟာလေးကိုသတိထားမိလာကြတယ်ကနောက်ပိုင်းလူတွေကဒီလိုလက်လက်ဆိုပဲမဝဲကြတော့ဘူးကနောက်တစ်ခုကအားနေတဲ့နေရာကြီးမှာပြင်းတဲ့နေရာကြီးကြရင်တော့နောက်ပိုင်းမှာသူကနိုင်လုံကတ်တရခင်းခိုင်းတယ်ခင်ဗျာအပိုင်းလိုက်အပိုင်းလိုက်အခုကျွန်တော်တို့ရန်ကုန်ဘက်ကထွက်မယ်ဆိုရင်မိုင်20လောက်ကြီးရတော့ခင်ဗျာလမ်းပယ်များအကုန်ခင်းပြီးပါပြီခင်ဗျာနိုင်လုံကတ်တရတောက်ချောက်နောက်ပိုင်းမှာပြည့်တဲ့နေရာကြီးပြင်းတဲ့ဟာကြီးအားလုံးကိုသူကအပိုင်းလိုက်အပိုင်းလိုက်လုတ်ခိုင်းနေတယ်ခင်ဗျာအခုတွေ့ရတော့
နောက်ဆိုပို့ပြီးတော့အဆင်ပြေမဲ့ပုံပေါ်တာပေါ့နော်
ဟုတ်ကဲ့အတွေ့အကြုံတွေကတော့တချို့ကျွန်တော်တို့ကပြောခဲ့တဲ့အန်တီရဲများတဲ့နေရာတွေမှာလမ်းတွေကိုပြင်းနေတာဒီဒီရေလာကောင်းဖို့ပေါ့ဘိုးအရင်တည်းမိရွာချလာရတဲ့အချိန်မှာကားလမ်းပေါ်မှာဒီကလမ်းပြီးကိုဆင်းမတော်ရတဲ့ဒီဖမ်းတော့လို့ဖြစ်နေတော့ကျွန်တော်အဲ့ဒီကိုအချိန်နဲ့ကျွန်တော်တို့ပြောလာတဲ့အရာတွေပြင်ပြီးသားနဲ့မောင်းလာပြီးတော့ရုပ်ပြေကားအလိုအရင်ကိုဆွဲသွားတော့ခင်ဗျအဲ့လိုကြံစည်ရှိတဲ့နေရာမျိုးတွေသူတို့လိုက်မှတ်ပြီးတော့တောက်လို့ရအခုပြင်းတော့ပြင်းနေတယ်ခင်ဗျလမ်းတွေအားလုံးနောက်ရောင်ရအားနေတဲ့ကိုယ်တွေမှာရောင်ရနေလို့နောက်သူတို့ speed တွေကိုချနေတယ်ဆိုတော့သူတို့ကအရင်ကတော့100ကီလိုမီတာထက်ပိုမမောင်းရပါတော့နော်စွန့်ကြည့်ထားတယ်ဒါပေမဲ့တချို့အရင်ကနေများတဲ့နေရာတွေမှာ60လို့80လို့အဲ့ဒီဆိုင်းဘုတ်တွေလိုက်ထောင်တာဒီကအဲ့ဒါကြော်မမောင်းဘူးအဲ့လိုမျိုးတွေတော့ဆိုင်းဘုတ်တွေလိုက်ထောင်တယ်ရောင်ရအားနေတဲ့နေရာမှာရောင်ရနေလိုက်ကြတာတွေ့တယ်ခင
်ဗျဒီလမ်းကြောင်းဖောက်တဲ့နေရာမှာကောအားနေမှုရှိတယ်လို့မြင်လား
ဟုတ်အဲ့ဒါတော့ကျွန်တော်အဲ့လိုဆိုထင်ပါတယ်ခင်ဗျအကျိုးနေရာကြီးမှာလမ်းကြီးမကွိတင်ပဲနဲ့ပေါ့နော်ကွိတယ်လို့ကျွန်တော်ကခံစားရတယ်။အထူးသဖြင့်ဘာကြောင့်လဲဆိုတော့ကျွန်တော်လည်းသိတော့နားမလဲဘူး။ဒါပေမဲ့မန္တလေးနားရောက်ကန်ပြီးပေါ့ဆိုရင်လမ်းအရန်ကိုကွိတယ်ခင်ဗျ။ကွိတာမှအဲ့လိုငွေငွေကောက်ကိုဖြစ်နေတယ်။ဘာကြောင့်အဲ့လိုကွိရတယ်တော့မပြောတတ်ဘူးပေါ့နော်။ဒီနီးပညာကိုပဲမတက်လို့လား။နောက်တချို့ရုပ်တရက်အဲ့လိုရုပ်တရက်တွေကွိကွိသွားတယ်လမ်း။ကွိရင်လည်းသူပြောတဲ့တရားနဲ့ကအတွေ့အကြုံကြည့်ရတယ်တော်တော်အဆင်ပြေတယ်ခင်ဗျ။အဲ့လိုရနိုင်တယ်။ဒါပေမဲ့အခုအတွေ့အကြုံနဲ့လူတို့ကြရင်တော့ပြဿနာကြီးရတယ်
နော်ဒီလမ်းမှာဟိုတံတားတွေဖောက်တဲ့အနေထားရောအဆင်ပြေလား
တံတားတွေကစောစောပိုင်းတွေမှာတံတားတွေကျင်းတယ်ခင်ဗျအခုနောက်ပိုင်းနှစ်တွေမှာတော့ပေါက်ပြီးတော့လေးငန်းလေးတောင်နေတဲ့အခါမှာအကုန်လုံးတော့နည်းနည်းလေးတော့တိုက်လိုက်ချဲ့သွားတယ်အခုတော့အားလုံးပြည်ပြီးပါတယ်
ဒီရန်ကုန်မန္တလေးပြည်အမြန်လမ်းမကြီးမှာတခြားစိတ်ထဲမှာကတိကောင်ဖြစ်ရသေးတယ်ဘာများကြုံရပါသေးလဲ
တခြားတော့မရှိတော့အဓိကတော့ခင်ဗျာစိုက်ကျေကိုဒီဝင်ခွင့်မပြုတာပဲမဲ့ సైకిల్ မောင်းနေကြတယ်ခင်ဗျ సైకిల్ ဖြီးနေတာတွေ့ပါတယ်နောက်တချို့ကပုံစိုးတာ సైకిల్ ကိုလမ်းကြောင်းပြန်ပါပြီးပါတယ်အဲ့လိုမျိုးယူအခုဒီရင်ကြီးတော့ထိထိရရအေးမယူပေးနိုင်သေးဘူးပေါ့နော်အဲ့လိုမျိုးကြီးကပြင်မောင်းနေတော့အန်တီရများလို့ထင်ပါတယ်နောက်တချို့လမ်းမှရှိတဲ့ရွာတွေကအပိုင်းလိုက်အပိုင်းလိုက်မှာညာဆက်ဆိုရင်ကားတွေကတက်မောင်းကြတယ်ခင်ဗျကုန်ကားတွေသူတို့ခွင့်ပြုထားတဲ့တန်တဲ့ပိုးတဲ့ကားကြီးတွေကိုတွေ့တယ်ခင်ဗျဥပမာမြေရေကြီးတွေတို့သူတို့ကနေကန်နေဖြစ်တဲ့အတွက်ကြောင့်ဘယ်ပေါက်ကတက်ပြီးတော့ဘယ်ပေါက်ကဆင်းရတယ်ဆိုတာသူတို့အနေနဲ့သိတယ်ခင်ဗျကျွန်တော်တို့လိုဖြီးသွားတွေကတော့မသိဘူးခင်ဗျအဲ့တော့ဒီကားကြီးကိုရုပ်တရက်တွေ့တယ်ဟာဒီကားကြီးကဘယ်ကတက်လာမှလဲအဲ့လိုမျိုးတွေပေါ့နော်အဆိုးဆုံးကတော့ဆိုင်ကျော်ကြီးကြီးတွေဆိုပြီးတော့ဒီကွန်ကရစ်လမ်းရဲ့ပြီးမှာမြေကြီးလမ်းလောက်တာပြီးတယ်ခင်ဗျကျွန်တော်တို့ဒီလောက်ရွာသားတွေတုံးဖို့ပြည့်ဆိုပြီးတော့ထားတဲ့ဟာကိုဒေါ်လန်ကြီးကမတုံးကြဘူးကျွန်တော်ဒီကွန်ကရစ်လမ်းပေါ်ကိုပဲဆိုင်ကျော်တက်ကြည့်တယ်တချို့ဆိုရင်ဒီလိုလမ်းကြောင်းနဲ့ဆီးတယ်ခင်ဗျ အဲ့တော့အခုနောက်ပိုင်းမှာကျွန်တော်တို့ကြားလာတော့ဒီလမ်းပေါ်မှာတခုခုစိုက်ကြဲကိုတိုက်ခဲ့တယ်ဆိုရင်စိုက်ကြဲသမားတရားသွက်ခံလူကြားတယ်ခင
်ဗျလမ်းပေါ်မှာဒီခီးသွန်လာနေတဲ့လူတွေပေါ့နော်ယင်တွေအန်ဒီယခင်းဖို့အတွက်ဒီလုံခြုံရေးဘလောက်များဖြည့်ထားပေးပါလဲအရေးပေါ်ဖြစ်လို့ရှင်အရေးပေါ်အတွက်ကိုခေါ်ဖို့ပြုဖို့ဒါမျိုးမြန်မြန်ဆန်ဆန်နဲ့အကူအညီတွေပါရများရရလားဘလို့များအခက်အခဲရှိလဲပြောပြပေးပါ
သောသောပိုင်းဖွင့်လာတဲ့အချိန်ကတော့တော်တော်လေးအဆင်မပြေခဲ့ဘူးခင်ဗျာအခုအဖြစ်လို့ခေါ်ရင်လည်းအကူအညီရဖို့တော်တော်မလွယ်ခဲ့ဘူးခင်ဗျာအញ្ញံလမ်းရဲစခန်းဆိုတာမျိုးမရှိခဲ့ဘူးခင်ဗျာအစပိုင်းမှာပေါ့နော်တော်တော်လေးတော့ဒုက္ခရောက်ခဲ့ကြပါတယ်အဲ့ဒီကလည်းလမ်းအတိအကျဖြစ်တာကြောင့်ကာယအားနည်းချက်တို့ဂျင်မောပေါ်ဆောင်မှုနောက်လမ်းရဲ့အားနည်းချက်တို့ကြောင့်ခဏခဏဖြစ်တဲ့ဒုက္ခလူတွေတော်တော်ရောက်ကြတယ်ခင်ဗျာအဲ့ဒါတွေများလာတဲ့အချိန်မှာအရေးပေါ် hotline number ဆိုပြီးတော့ဒီစီစီတုံရဆိုပြီးတော့လှုပ်ထားပေးတယ်ခင်ဗျသူတို့တတ်မှတ်ချက်တိုင်းတော့အပိုင်းပိုင်းလိုက်တယ်မှာရေစကန်နေထားတယ်အဲရေစကန်နေမှာကျွန်တော်တူနာပြုရင်ရှိတယ်ဒီတိုက်ရင်ထားတာပြီးတယ်နောက်ကလေးနေတွေ့ထားတယ်ခင်ဗျအခုနောက်ပိုင်းတော့ညပဲဖြစ်ဖြစ်နေ့ပဲဖြစ်ဖြစ်ပေါ့အပိုင်းချားလိုက်ကိုညံလန်းရေခေါ်တယ်ခင်ဗျသူတို့ကတော့အဲရေကတောင်းလျှောက်ရှိနေတာတွေ့တယ်လမ်းပေးမှာသူတို့တိုက်ကလေးနေရက်ဆောင်ပေးနေတယ်ကျွန်တော်တို့ဖြီးသွားနေနေလိုအပ်တဲ့အကူကြီးပေါ့ဒါပဲဖြစ်ဖြစ်ဥမာပင်ပေါက်တာကကပစ်တာဘာညာကမှောက်တာအဆုံးပေါ့နော်သူတို့အကူကြီးတောင်းရင်ရတယ်ခင်ဗျဒါအခုနောက်ပိုင်းနှစ်ဒီမှာမှရလာတာပေါ့နော်အရင်ကတော့ဘလူးမောက်မရှိဘူးခင်ဗျဘလူးကိုခေါ်လို့ခေါ်ရမှလည်းမသိဘူးပေါ့နော်နောက်ပိုင်းနေ့တွေမှာတကဖုန်းနံပါတ်တွေပေးတယ်ခင်ဗျ။ဒီဘိုင်းကိုပဲနံပါတ်ဆိုပြီးအတို့ပေးတယ်။ဒီလိုကျင်ကရုပ်ရည်ခေါ်ရတဲ့ခါကျရင်သူကအာအဲ့ဘိုင်းကကျွန်တော်ဘိုင်းမဟုတ်ဘူး။ဘယ်နံပါတ်ကိုခေါ်ပါ။အဲ့လိုမျိုးပေါ့နော်။ကတိရောက်တွေဖြစ်နေခင်ဗျ။အများကြီးပြောလာကြတော့မှသူကအဲ့လိုနံပါတ်တစ်ခုပေးတဲ့နယ်လုပ်ပြီးလိုက်တာ။ခေါ်လိုက်ရင်သူကချိတ်ဆက်ပြီးတော့လွတ်ပေးတယ်ခင်ဗျ။အော်ရဲတာသူကလည်းသူအပိုင်းလိုက်အပိုင်းလိုက်စောင့်နေပါလေ
။လုံခြုံရေးဘိုင်းအနေနဲ့စိတ်ချလာတဲ့ဘိုင်းပေါ့နော်
။ဒါပေမဲ့အားနည်းနေတာကကျွန်တော်တို့မြင်တာပေါ့နော်။လုံခြုံရေးကတယောက်တည်းပဲရှိတယ်ခင်ဗျ။တနည်းအားမို့နှစ်ယောက်တော့ရှိတယ်လို့မြင်နေတယ်ခင်ဗျ။အားလုံးလည်းဒီလိုဖြစ်လေပဲဆိုရင်ဒိဋ္ဌိတနာမရှိဘူး။ညာဘက်ညာမှာတခုခုပေါ့နော်။သူ့ကိုလောက်ကပဲဆိုသူ့မှာလက်နဲ့လည်းမတွေ့ဘူးကျွန်တော်တို့သိရတယ်။သူ့ကိုရန်ပြုတ်မယ်ဆိုရင်တော့သူ့ကိုသူ့တော်မှာတော်တော်ကာဝေးရမယ်တဘောရှိတယ်။မှောင်ကြီးမကြီးထဲမှာသူကတယောက်ပဲ။ကျွန်တော်ကားသွားတယ်ကားသွားတဲ့အချိန်မှာကားပြီးအောင်မှာသူတို့နေတယ်။အဲမှောင်ထဲမှာသူကတယောက်ပဲဆိုင်ကျင်နေဆိုနေနေရတယ်။အကျိုးရမတက်ရပြီးနေတယ်။သူဂျူဒီတော့သူတို့ကသူတို့ချိန်နေချင်ပါတယ်ကျွန်တော်လည်း။အဲ့မဲ့ကျွန်တော်စဉ်းစားတဲ့ပုံစံကြတော့ပြဿနာတစ်ခုဖြစ်ခဲ့ရင်တို့အနေနဲ့ကာဖွယ်လို့ရအောင်လက်နဲ့တစ်ခုပြန်ပေးထားရင်ပုံပြတို့တော့လည်းကောင်းတယ်။နောက်ကျွန်တော်တို့ပုံပြတောင်းတဲ့လူတွေနဲ့ပုံပြဟိုမှာဖြစ်နေလို့ထင်တယ်နော်
။ကိုနေလင်းဖြိုပါဒီအမြန်လန်းကိုပုံမကောင်းမွန်ကျယ်ဝန်းလာအောင်လက်ရှိအစိုးရက USAID တို့ Jaguar တို့လိုအဖွဲ့အစည်းတွေနဲ့လှုပ်ဆောင်နေတာတွေ့ရတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံရအောင်မယ်နော
်သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA တောက်ကြနေညအစီအစဉ်ကိုနားဆင်နေကြတာပါစနေမနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့အလိုင်းဒိုမီတာ30 40 49 50နဲ့လိုင်းလိုက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုရင်နိုင်ပြောပြပေးပါမယ်ရှင
်။ဤနိုင်ငံမြောက်ပိုင်းဆိုင်းလိုက်ချုံဆွဲကလူတွေဖြစ်ချက်နေတဲ့ဗလီတစ်ခုကိုစစ်သွေးကြွားလို့တန်တရားဖြစ်ဖွယ်ရှိသူတွေဒီကနေ့မှတိုက်ခိုက်ခဲ့တာကြောင့်လူ135ယောက်သေဆုံးသွားတယ်လို့ဤချက်လုံးကြီးတာဝန်ရှိသူတွေပြောကြားတာကိုကိုကပြီးတော့အစိုးရပိုင်းမီဒီယာတွေကဖော်ပြလိုက်ပါတယ်။အစိုးရတွေဟာ BLF မြို့ကLRW မှာရှိတဲ့အစ္စရေးလုံခြုံရေးတပ်ဖွဲ့တွေကိုထောက်ခံသူတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့အစိုးရပိုင်းမီနာသတင်းအေဂျင်စီကပြောပါတယ်ခီးကြမ်းမောင်းနေတဲ့ကားလေးစင်းပေါ်မှာရှိတဲ့လူတွေကတောက်ကြနေကဝတ်ပြုစုတောင်းနေတဲ့သူတွေကိုတနက်တွေနဲ့ပြစ်ခတ်ခဲ့တာဖြစ်တယ်လို့အစ္စရေးလုံခြုံရေးတပ်ဖွဲ့တွေကပြောပါတယ်အရေးပေါ်လူနာတင်ရင်တွေကအခင်းဖြစ်ပေါ်တဲ့နေရာကထိခိုက်ဒဏ်ရာရသူတွေကိုအနီးနားကဆေးရုံကိုခေါ်ဆောင်သွားခဲ့တာမြင်တယ်လို့လည်းမျက်မြင်သက်သေတွေကပြောပါတယ်ဤဂျန်နိုင်ငံရဲ့အင်းဒီဂျင်အစ္စရေးနိုင်ငံကလည်းဒီတိုက်ခိုက်မှုကြောင့်ဝန်ထဲကြောင်းပြောကြားခဲ့ပါတယ်ခင်ဗျာဇင်ဘောဝေနိုင်ငံမှာတော့ Emmerson Mnangagwa ဟာသမ္မတဖြစ်နေဒီနေ့တောက်ကြနေမှာကျန်းသက်စာချိန်ဆိုလိုက်ပြီး Robert Mugabe ရဲ့38နှစ်ကြာအာဏာရှင်စနစ်လည်းဆုံးသက်သွားခဲ့ပြီဖြစ်ပါတယ်သမ္မတဖြစ်ကျန်းသက်စာချိန်ဆိုပြီးနောက်ပြောကြားခဲ့တဲ့မိန့်ခွန်းထဲမှာတော့ Mr. Mnangagwa ကသူ့အရင်သမ္မတ Mr. Mugabe ကိုချီးကျူးပြောဆိုခဲ့လို့ရှင်းနေမှာ negotiation ထားတဲ့အတိုင်းရွေးကောက်ပွဲကိုလည်းကျင်းပမယ်လို့ကတိပြုလိုက်ပါတယ်ခင်ဗျာကတ္တတာတနာပိုင်းပေါ်ယဟမင်းကြီးဖရန်စစ်ဟာတနင်္လာနေ့မြန်မာနိုင်ငံကိုဒေသသွားရောက်มาဖြစ်တဲ့အတွက်ပေါ်ယဟမင်းကြီးကိုဖူးမြော်ဖို့အနေနဲ့ရရက်ကကက်သလစ်ခရစ်ယာန်ဘာသာဝင်တွေရန်ကုန်မြို့တော်ကိုသွားရောက်ဖို့စိုင်းပင်းနေကြပါတယ် 300ကျော်ခီးစဉ်အတွင်းမှာပိုဟမ်မင်းကြီးဟာသမရဦးထင်ကျော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းတို့နဲ့လည်းသီးခြားစီတွေ့ဆုံဖို့အစီအစဉ်ထားပါရခင်ဗျာ
။တရင်အချင်းချုပ်ကိုကိုရရန်နိုင်ပြောပြခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုညာဝဲအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gadis Panel ဖြစ်ပါရယ်။ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါ။ VO American အသံညဘက်မြန်မာဘာသာအစီအစဉ်ကိုည9:00နာရီကနေ10:00နာရီထိထုတ်လွှင့်ခဲ့တာဖြစ်ပါရယ်။ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုဟူဝေဖန်အကြံပေးလို့ရင်တော့ VO ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ကြပါရယ်။ VO ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.